Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်မတ်လ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကအကြီးဆုံးစစ်ရင်ကိုပြစ်မှတ်ထားတဲ့စစ်စီရေးအစ္စရေးကဒီကနေ့စတင်ပါတယ်။ရုရှားရုပ်ောက်ပွဲမှာလက်ရှိသမ္မတဗလာဒီမီပူတင်အနိုင်ရရှိပါတယ်။မြမအရေးဖြစ်ရှင်းရာမှာထိုင်းဆူရကဥဆောင်ကြိုးပမ်းဖို့ထိုင်းလူတော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မဆုံမနဲ့အတူတင်ပြပေးတော့မှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြမရေးပရိပခကိုဖြည့်ရှင်းနိုင်မှုထိုင်းဆူရအနေနဲ့အစီအစဉ်တွေချမှတ်ဖို့အပါအဝင်တရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေနဲ့ဝိုင်းဝန်းဖြည့်ရှင်းပေးဖို့ထိုင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကတိုက်တွန်းအကြံပြုပါတယ်။ဒီအကြံပြုချက်တွေဟာမြမရေးပေါ်မှာတကယ်ပဲချဉ်းကပ်နိုင်မှာမလား။
ဒီထိုင်းကမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုချိုးပတ်မှုတွေဆောင်ရွက်နေပါတယ်ဆိုတဲ့အကိုနိုင်ငံတကာကိုပြဖို့လို့ပဲလှုပ်တာလားစေတနာပါပါနဲ့တကယ်လှုပ်လာမလားဆိုတဲ့ဟာကိုလည်းကျွန်တော်ဆောင်ကြည့်ရမှာပေါ့လေ
သုံးသက်ချက်အပြည့်စုံမကြခင်နားဆင်ရဖို့ရှိပါတယ်ရှင်နောက်ဆေးတင်းမာနေတဲ့ကချင်ပြည်နယ်ထဲမှာတော့ကချင်နှစ်ချင်းအသင်းတော်ကဓမ္မဆရာတဦးအသက်ဖြတ်ခံခဲ့ရပါတယ်ဖဲခုံဒေသကဒုက္ခသည်တွေကတော့စားနပ်ရိက္ခာပြက်လက်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူတင်ပြပေးပါမယ်ရှင
်ဂါဇာမြို့မှာရှိတဲ့အယ်ရှီဖာဆေးရုံကိုဒီကနေ့တနင်္လာနေ့မှာစီရီစစ်စင်ရေးစတင်လိုက်တဲ့အကြောင်းအစ္စရေးကပြောပါတယ်နိုဝင်ဘာလအတွင်းအစ္စရေးကဒီဆေးရုံကိုစီးနှင်းတိုက်ခတ်ခဲ့တဲ့ကလည်းနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ဟာမတ်စ်အဖွဲ့ကအစင်းမြင့်အရာရှိတွေဟာအစ္စရေးကိုတိုက်ခတ်ရေးအတွက်ဒီဆေးရုံကိုအသုံးပြုနေတာကြောင့်အခုလိုဝင်ရောက်တိုက်ခတ်တာဖြစ်ကြောင်းအစ္စရေးစစ်တပ်ပြောခွင့်ရရစ်တပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂါရီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဆေးရုံရဲ့အရေးပါတဲ့လုပ်ငန်းတွေပုံမှန်လည်ပတ်နိုင်ရေးအတွက်ရှေ့ရှုပြီးဒီစစ်စင်ရေးကိုအထူးဂရုစိုက်လှုပ်ဆောင်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဂါဇာမြို့မှာအကြီးဆုံးဖြစ်တဲ့ဒီဆေးရုံအနီးလေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပြီးအနီးဝန်းကျင်မှာလည်းအစ္စရေးတင့်ကားတွေရှိနေတယ်လို့ကိုယ်တိုင်တွေ့သူတွေကပြောပါတယ်။အစ္စရေးဟာဂါဇာမှာငှက်မှုခေါင်းပါမှုဖြစ်ပေါ်အောင်လှုပ်ဆောင်နေပြီးအစာရေစာပြတ်လတ်မှုကိုလက်နက်တပွဲကျင့်သုံးနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကဒီကနေ့ပြောပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကက်စ်ကတော့အစ္စရေးအနေနဲ့ဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေကြည်ရည်လေနီလန်းဆောင်ကနေပို့ခွင့်ပြုထားကြောင်းဟာမတ်စ်အဖွဲ့ကဒီလိုရိတ်ခါတွေတည်ဆောင်လာတဲ့ရင်နှင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေကြောင်းဆွဆွဲပြောဆိုထားပါတယ
်ရုရှားနိုင်ငံမှာလားလာရှိတဲ့ရုရှားပြည်သူတွေကရွေးချယ်စရာမလိုဘဲနဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ပြိုင်ဘက်အများစုကိုချင်းချောက်တာဒါမှမဟုတ်ထောင်သွင်းအကျဉ်းချထားတာကြောင့်ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့သမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်အုပ်ချုပ်မှုတက်တန်းအတွက်အောင်ပွဲခံနေပါဗျ။ရုရှားသမ္မတကတော့ရွေးကောက်ပွဲဟာဒီမိုကရေစီနီးကျကျင်းပခဲ့တာလို့သဘောထားပြီးတော့အဲ့ဒီပေါ်မှာကန့်ကွက်မှုတွေကိုလည်းပယ်ချထားပါဗျ။ရှေ့မှာလှုပ်ရှားတဲ့အများပြားရှိနေပြီးတော့သွေးစည်းညင်ညွတ်မှုရှိတဲ့ဆိုရင်ဘသူကမှဖိနှိပ်လို့မရဘူးဆိုတာတမိုင်းမှာပြသခဲ့ပြီးဖြစ်တယ်လို့သူ့ကိုထောက်ခံသူတွေကိုပြောခဲ့ပါတယ်။ရုရှားသမ္မတနဲ့ယူကရိန်းပေါ်မှာကျူးကျော်စစ်ကိုလူသိရှင်ကြားဝေဖန်မှုတွေကိုလက်မခံဘဲနဲ့တင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတော့ကျင်းပခဲ့တဲ့၃ရက်ကြာရွေးကောက်ပွဲမှာအနိုင်ရတာကြောင့်နိုင်ငံကို24နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတပူတင်ဟာနောက်ထပ်လဲဆက်ပြီးတော့အာဏာရအောင်မှာဖြစ်ပါတယ်။ရုရှားရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရသမ္မတပူတင်ဟာမဲအားလုံးရဲ့89ရာခိုင်နှုန်းကိုရခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဖျူရော်ရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကတော့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိကြောင်းပြောဆိုခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းရုရှားရွေးကောက်ပွဲရလဒ်ကိုပယ်ချတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်အီတလီနိုင်ငံသားရေးဝန်ကြီးအန်တိုနီယိုဒဂျနီနဲ့ချက်နိုင်ငံသားရေးဝန်ကြီးကလည်းလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးဆိုတာကိုပြောပါတယ်။ဒါပေမဲ့မြန်မာ၊တရုတ်၊မြောက်ကိုရီးယား၊ဗင်နီဇွဲလားနိုင်ငံတွေကတော့ရုရှားသမ္မတပူတင်ရွေးကောက်ပွဲမှာအနိုင်ရတဲ့အပေါ်ချီးကျူးစကားပါခဲ့ပါတယ်ရှင်။
တနင်္ဂနွေညပိုင်းကယူကရိန်းဒေသတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့ရုရှား drone 22စင်းတွေက18စင်းကိုယူကရိန်းစစ်တပ်ကပစ်ချနိုင်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်ပါတယ်။ဒါ့အပြင်နေဇက်ခါကီဖ်ဒေသကိုဒုံးကျည်5စင်းနဲ့ရုရှားကပစ်ခတ်တိုက်ခိုက်ခဲ့သလိုစူမီဒေသကိုဒုံးကျည်1စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။ Kiev, Poltava, Dnipro, Petrovsk, ဗင်နီစီယာဇပိုရီဇီယာနဲ့နိုင်ငံတော်ဒေသတွေမှာရုရှားဒရုန်းနဲ့တိုက်ခိုက်မှုတွေကိုကြားပြဟန်တားခဲ့တယ်လို့လဲယူကရိန်းစစ်တပ်ကပြောပါတယ်ရုရှားဒရုန်းတိုက်ခိုက်မှုကြောင့်ဒနီပရိုစခော့ဒေသကလူနေအိမ်အဆောက်အုံတချို့ခေါင်းမိုးပြိုကျပြီးမိလောင်ခဲ့တယ်လို့ခီရိုဗိုရတ်ဒေသကလူနေအိမ်အဆောက်အုံတွေနဲ့စီးပွားရေးအဆောက်အုံတချို့ပျက်စီးခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်ရုရှားကတော့တင်းနှင်းကနေကယူကရိန်းကမော်စကိုမြို့ကိုပြစ်မှတ်ထားပြီးဒရုန်း35နည်းနဲ့5စင်းနဲ့တိုက်ခိုက်ခဲ့တာကြောင့်နေဇတ်ဒေသတချို့လျှက်စစ်တပ်အားပေးဝေမှုတွေထိခိုက်ခဲ့တယ်လို့ပြောပါတယ်ရုရှားသမ္မတဗလာဒီမီပူတင်ကတော့ရုရှားတပ်တွေစစ်မြေပြင်မှာအသာစီးရနေတယ်လို့ပြောဆိုနေတာပါဒါအပြင်ယူကရိန်းဘက်ကနေဇတ်မှာရုရှားအဖွဲ့တွေအတွက်ကြားကံဆုံးတစ်ခုထားဖို့လိုအပ်တယ်လို့လည်းပြောပါရခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျေးလ်ဘိုင်ဒန်တို့ဟာအမျိုးသမီးတွေရဲ့တမိုင်းဝင်လာဖြစ်တဲ့ဒီကနေ့အင်ဖြူရောမှာဧကန်ပွဲကျင်းပမှာဖြစ်ပါတယ်အမျိုးသမီးတွေရဲ့ကျန်းမာရေးဆိုင်ရာသုတေသနနဲ့စံသစ်တီထွင်မှုတွေကိုတိုးတက်လာစေဖို့အတွက်သမ္မတအာဏာနဲ့ဆောင်ရွက်မဲ့အစီအစဉ်တစ်ခုကိုသမ္မတဘိုင်ဒန်ကြီးညာသွားဖို့ရှိတယ်လို့အစိုးရအဖွဲ့ကပြောပါတယ်နှစ်စဉ်ကျင်းပနေကြဖြစ်တဲ့စိန့်ပက်ထရစ်နေ့ဧကန်ပွဲကိုလည်းမနေ့တုန်းကကျင်းပခဲ့ပါတယ်အမေရိကန်နဲ့အိုင်ယာလန်နှစ်နိုင်ငံတပ်တမန်ဆက်ဆံရေးရာစုနှစ်တစ်ခုအထိမ်းအမှတ်ဖြစ်တဲ့အိုင်ယာလန်ဝန်ကြီးချုပ်လီယိုဘရာကာကိုလည်းသမ္မတဘိုင်ဒန်လက်ခံတွေ့ဆုံပါတယ်။အိုင်ယာလန်နိုင်ငံကိုအမေရိကန်ရဲ့ထိပ်တန်းရင်းနှီးမြှုပ်နှံတဲ့နိုင်ငံတစ်ခုဖြစ်နေမိမောင်းထိုးပြထားသလိုရုရှားကျူကျော်စစ်ကိုဆန့်ကျင်ကြောင်းနှစ်နိုင်ငံကြားပူးတွဲဂရိကဝတ်ကိုလည်းထပ်လောင်းအတည်ပြုထားပါတယ်။အိုင်ယာလန်ဝန်ကြီးချုပ်နဲ့အတူဂါဇာမှာလူသားချင်းစာနာတဲ့အကူအညီတွေတိုးမြင့်ပြီးတော့အပြစ်ခတ်ရဆက်ရေးသဘောတူညီချက်ရဖို့အရေးတကြီးလိုအပ်တာကိုသဘောတူကြောင်းနဲ့တစားကန်နဲ့အိမ်ပြန်ပို့ပေးရေးအပြစ်ခတ်ရဆက်ရေးသဘောတူညီချက်ကိုရယူတာကတော့ရှေ့ဆက်သွားတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ထောက်ဝရငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်တစ်ခုတည်းသောလမ်းကြောင်းဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အိုင်ယာလန်ဝန်ကြီးချုပ်ဘက်ကလည်းပါလက်စတိုင်းအရေးအတွက်အိုင်ယာလန်ပြည်သူတွေရဲ့စာနာမှုကိုပြောဆိုခဲ့ပါတယ်ရှင်
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုရီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။မြန်မာရေးဖြည့်ရှင်ရမှာထိုင်းအစိုးရကဥဆောင်ကြိုးပမ်းဖို့ထိုင်းလွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံအကြက်ထက်ဖြည့်ရှင်ရေးအတွက်အချက်၄ချက်ပါတဲ့အဆိုပြုချက်ကိုထိုင်းနိုင်ငံအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီကအစိုးရကိုတင်သွင်းရမှာတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာရေးကိုစောင့်ကြည့်နေတဲ့ကော်မတီအနေနဲ့ပြဿနာပြည်လဲရေးကြိုးပမ်းမှုတွေအားလုံးကိုထောက်ခံအားပေးကြောင်းအခြေအနေတွေကိုစောင့်ကြည့်နေပြီးပြည်ပခန့်ပြည်လဲရေးဆောင်ရွက်မှုအားလုံးကိုထောက်ခံအားပေးကြောင်းကော်မတီဥက္ကဋ္ဌနိုပထွန်ပထမကိုကိုကာပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စတင်းစာကဖော်ပြခဲ့တာပါအဆိုပြုချက်မှာထိုင်းအစိုးရကမြန်မာအရေးစောင့်ကြည့်ဖို့နဲ့ကန္နာဇုံဘက်ဆောင်ကတုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်လုံခြုံရေးနဲ့နိုင်ငံခြားရေးဌာနတို့ကတာဝန်ရှိသူတွေနဲ့အထူးအစဉ်စဉ်ချမှတ်ဖွဲ့စည်းဖို့ဒုတိယအချက်အနေနဲ့မြန်မာနိုင်ငံအတွင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကြောင့်ထွက်ပြေးလာကြမဲ့သူတွေအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ဖို့သုံးချက်အနေနဲ့ကတော့ထိုင်းအစိုးရအနေနဲ့ဒုက္ခသည်စခန်းတွေမှာရှိနေတဲ့လူတသောင်းကိုပဲစာနာမှုကူညီမှုတွေပေးမဲ့အစားပဋိပက္ခနဲ့ဆက်နွယ်နေသူဒုက္ခသည်အလုံးကိုကူညီပေးဖို့နဲ့နောက်ဆုံးနံပါတ်လေးအချက်အနေနဲ့မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးပေါ်ထွန်းရေးအတွက်ထိုင်းနိုင်ငံနဲ့အတူအာဆီယံအလဲကျဥက္ကဋ္ဌတရုတ်နဲ့အိန္ဒိယတို့ပါဝင်တဲ့ဥဆောင်ညီနိုင်ဆောင်ရွက်ရေးအဖွဲ့ပေါ်ထွက်လာရေးထိုင်းအစိုးရကစီယုံလုံဆော်ပေးဖို့လို့ပါဝင်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့အကြမ်းအတဲတွေကိုဖြေရှင်းရေးအာဆီယံအသင်းကသဘောတူညီချက်၅ချက်ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာပါ။အောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌဖွဲ့ထိုင်ပါတီကပထမကတော့အခုတင်ပြထားတဲ့အဆိုပြုချက်တွေဟာအာဆီယံဘုံသဘောတူညီချက်၅ချက်ဖြစ်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးသက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုပြုလုပ်ရေးမြန်မာနိုင်ငံအတွင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပေါ်ပေးနိုင်ရေးစတဲ့အချက်တွေနဲ့ကိုက်ညီကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
တာတိုဖြစ်တဲ့ဘက်ထိန်ဒုံးကြီးတွေပင်လယ်ထဲကိုပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတာဝန်ခံရမယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်စစ်ကဒီကနေ့ပြောဆိုလိုက်ပါတယ
်북한이계속도발을반복하는것은그들이도발을통해서잃는게별로없기때문에
တောင်ကိုရီးယားကာကွယ်ရေးဝန်ကြီးပြောသွားတာကတော့မြောက်ကိုရီးယားဘက်ကဒီလိုမျိုးရန်လိုမှုတွေကိုဇက်တိုက်လုပ်နေတာကတော့သူတို့အတွက်ထိခိုက်မှုမရှိဘူးလို့ယူဆနေပေမဲ့သူတို့လုံရက်နဲ့ဆုံးဖြတ်ချက်ကြောင့်တစုံတရာမှားယွင်းမှုရှိသွားတယ်ဆိုရင်တာဝန်ခံရမယ်ဆိုပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ် မြောက်ကိုရီးယားရဲ့အဲ့ဒီလောက်ရဟာရန်စလိုတဲ့လောက်ရဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြစ်တင်ရှုံချတာပါမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုကိုတောင်ကိုရီးယားအနေနဲ့ကြိုဆိုပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်တဲ့လက်ကင်ထားတဲ့မူဝါဒတွေကိုတော့ပြောင်းလဲမှာမဟုတ်ဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောပါတယ်တောင်ကိုရီးယားသမ္မတယုံဆုပ်ယုံဥဆောင်ပြီးတော့ကျင်းပတဲ့ဒီမိုကရေစီတိုးတက်ထွန်းကားရေးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုရောက်နေတဲ့အချိန်မှာတနင်္လာနေ့အစောပိုင်းမှာပဲမြောက်ကိုရီးယားကဒုံးကျည်တွေကိုပင်လယ်ထဲကိုပစ်လွှတ်လိုက်တာဖြစ်ပါတယ်ရှင
်အာနာရှင်နေနဲ့ဖိနှိပ်ချုပ်ချယ်တဲ့အစိုးရတွေကနည်းပညာကိုအသုံးပြုပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေမဲမိန်သွားအောင်လှုပ်ဆောင်နေတာကြောင့်ဒီမိုကရေစီစံတန်ဖိုးတွေကိုထိမ့်သိမ်းထားနိုင်ရတဲ့နည်းပညာကိုပဲအသုံးပြုတင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။နည်းပညာရဲ့အနာဂတ်ဟာအားလုံးနဲ့အကျိုးဝင်သက်ဆိုင်အောင်အစိုးရတွေကဆောင်ရွက်ပေးရမယ်လို့လည်းညီလာခံကိုတက်လာသူတွေကိုဝန်ကြီးကလင်တန်ကပြောကြားလိုက်ပါတယ်
။ Our democracies are hardly immune to the harms from AI misuse and failure.including impacts from the choices the tech companies make
နည်းပညာကုမ္ပဏီတွေရဲ့တီထွင်ကြံစားမှုတွေကြောင့်ရရှိလာတဲ့အကျိုးဆက်တွေကိုခံစားကြရတာအပြင် AI ကိုအလွဲသုံးစားပြမှုတွေမအောင်မြင်မှုတွေ AI ကိုအခြေခံတဲ့အချက်အလက်ရှာဖွေရေးဆိုင်ရာနည်းပညာတွေကြောင့်ပြည်သူတွေမတူကွဲပြားတဲ့သတင်းအချက်အလက်တွေမရနိုင်တော့တာတွေလူနည်းစုတွေအပေါ်တည်တာတဲ့ခွဲခြားဆက်ဆံမှုတွေရှိနေတာတွေကိုဒီမိုကရေစီစနစ်ဟာခုခံနိုင်စွာမရှိလာပါဘူးလို့ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးမြို့မှာကျင်းပတဲ့တတိယကြိမ်မြောက်ဒီမိုကရေစီညီလာခံမှာဝန်ကြီးဘလင်ကင်ကပြောဆိုလိုက်တာပါဒီညီလာခံကိုတောင်ကိုရီးယားသမ္မတယွန်းဆုပ်ယိုလည်းတက်ရောက်အမှာစကားပြောကြားခဲ့ပါတယ်လူ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေတဖြည်းဖြည်းရုပ်ယော့လာနေတာကိုဟန်တန်းနိုင်ရေးအတွက်ဒီမိုကရေစီထိပ်သီးညီလာခံကိုတောင်ကိုရီးယားနိုင်ငံမှာကျင်းပဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစတင်အကောင့်ထဲဖော်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကစစ်သွေးကြွတွေခိုအောင်နေတယ်လို့တန်တရားရှိတဲ့နေရာတွေကိုတနင်္လာနေ့အစောပိုင်းကပါကစ္စတန်ဘက်ကနေဆက်ဖြတ်ကျော်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူအများအပြားသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာတကမ္ဘာလုံးကအကြမ်းဖက်အဖြစ်နဲ့သတ်မှတ်ထားတဲ့ TTP စစ်သွေးကြွတွေနဲ့ဆက်နွယ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်တာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်လုံခြုံရေးအရာရှိတဦးက VOA ကိုပြောဆိုပါတယ်။ပြီးခဲ့တဲ့စနေနေ့ကနေဆက်ဒေသတစ်ခုဖြစ်တဲ့North Waziristan မှာရှိတဲ့ပါကစ္စတန်စစ်တပ်အခြေစိုက်စခန်းကို TTP စစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်ပါကစ္စတန်ကလက်တုံ့ပြန်တိုက်ခိုက်တာလို့လည်းမှတ်ယူရပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်မြန်မာပြည်ပခန့်ကိုဖြည့်ရှင်းနိုင်ရေးအတွက်အချက်၄ချက်ပါတဲ့အကြံပြုချက်ကိုထိုင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအဆိုပြုတင်သွင်းလိုက်ပါတယ်။ထိုင်းဆိုရအနေနဲ့မြန်မာပြည်ပခန့်ကိုတုံ့ပြန်နိုင်မယ့်အစီအစဉ်တွေချမှတ်ဖို့အပါအဝင်တရုတ်၊အိန္ဒိယနဲ့အာဆီယံနိုင်ငံတွေဘက်ကဝိုင်းဝန်းဖြည့်ရှင်းပေးဖို့ကိုထိုင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအကြံပြုထားတာဖြစ်ပါတယ်။ဒီအကြံပြုချက်တွေဟာမြန်မာအရေးကိုတကယ်ပဲချဉ်းကပ်နိုင်မလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်အပြည့်အစုံကိုစံကျော်ပြောပြပေးပါမယ်ရှင်။
ထိုင်းအစိုးရအနေနဲ့မြန်မာအရေးကိုချက်ချင်းတုံ့ပြန်နိုင်အောင်လုံခြုံရေးနဲ့နိုင်ငံသားရေးရာတာဝန်ရှိသူတွေကအထူးအစီအစဉ်တစ်ခုရေးဆွဲဖို့မြန်မာဘက်မှပဋိပက္ခပို့ပြီးပြင်းထန်လာရင်ဒုက္ခသည်တွေနယ်စပ်ကိုဝင်ရောက်လာမယ့်ကိစ္စကိုကြိုတင်ပြင်ဆင်ထားဖို့ဒုက္ခသည်စခန်းအတွင်းမှာရှိသူ10,000ကိုပဲစာနာမှုကူညီပေးမယ့်အစပဋိပက္ခနဲ့ဆက်နွယ်တဲ့ဒုက္ခသည်တွေအားလုံးကိုအကူအညီတွေတိုးပြီးပေးဖို့မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးပေါ်ထွန်းရေးအတွက်ထိုင်းအစီအစဉ်အလှည့်ကျဥက္ကဋ္ဌတရုတ်နဲ့အိန္ဒိယတို့ပါဝင်တဲ့ဥဆောင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ပေါ်ထွက်လာရေးထိုင်းနိုင်ငံကစီယုံလှုပ်ဆော်ပေးဖို့စတဲ့အချက်၄ချက်ကိုထိုင်းဆိုအနေနဲ့အကောင့်ထဲပေါ်ဖို့ထိုင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအဆိုပြုတင်သွင်းလိုက်ကြောင်းဘန်ကောက်ပို့သတင်းမှာဒီကနေ့မတ်လ၁၈ရက်နေ့ကဖော်ပြထားတာပါ။အိန္ဒိယတက္ကသိုလ်ပြည်သူ့ရေးရာမူဝါဒသုတေသီဖြစ်တဲ့အာလက်ခါကတော့သူ့အနေနဲ့ဒီအကြံပြုချက်တွေကိုကြိုးဆိုလက်ခံကြောင်းပြောပါတယ်။ဒါပေမဲ့နိုင်ငံတိုင်းရဲ့နိုင်ငံသားရေးမူဝါဒကအကျိုးစီးပွားတွေအပေါ်မှာပဲအခြေခံတာကြောင်းပြောပါတယ်။ဒါကြောင့်အကျိုးစီးပွားကိုထိခိုက်လာမှပဲမြမအရေးကိုဖြည့်ရှင်းဖို့ကြိုးပမ်းကြကြောင်းသူက VOA ကိုပြောပါတယ်။စစ်ကောင်စီကရေးဆွဲလိုက်တဲ့စစ်မှုမထမ်းမနေရဥပဒေကြောင်းတက်ရောက်လာမဲ့အကျိုးဆက်တွေကိုထိုင်းကတွက်ဆတာကြောင်းသူကပြောပါတယ
်။ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့တော်လကောင်ဒီမူစီဝါနဲ့ပတ်သက်ပြီးတော့တော်လကောင်ရဇဝကိုင်းနဲ့ပတ်သက်ပြီးတော့တော်လကောင်အဲ့လိုမျိုးပြဿနာတွေကပို့ပြီးတော့မြင့်တက်လာဖို့ရှိနေတာကိုတို့ကြိုတင်ခံမှန်းတွက်ဆထားတဲ့ပုံစံမျိုးဖြစ်ပါတယ်။ထိုင်းကအခုလိုမျိုးကမကထပြုလိုက်ပါတယ်။ဒါပေမဲ့သူကအရင်ဆုံးတရုတ်ကိုစီယုံရအောင်မယ်။အိန္ဒိယကိုစီယုံရအောင်မယ်။ပြီးတော့သူ့ရဲ့ ASEAN member တွေဖြစ်တဲ့နိုင်ငံတွေကိုလည်းစီယုံရအောင်မယ်ဆိုတော့လောလောဆယ်အစားပဲရှိတဲ့ခါကျတော့
ကျွန်တော်တို့အောင်မြင်မလားဒါကအလုပ်ဖြစ်မလားဆိုတဲ့ဟာကတော့ဟိုတုံးတက်ဖို့ပြောဖို့စောပါသေးတယ်ပေါ့လေဒါမှမဟုတ်ရင်သူကဒီထိုင်းကမြန်မာရင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုချူပတ်မှုတွေဆောင်ရွက်နေပါတယ်ဆိုတဲ့ဟာကိုနိုင်ငံတကာကိုပြဖို့လောက်ပဲလောက်တာလားစေတနာပါပါနဲ့တကယ်လောက်လာမလားဆိုတဲ့ဟာကိုလည်းကျွန်တော်စောင့်ကြည့်ရမှာပေါ့လေ
အခုတင်ပြထားတဲ့အဆိုပြုချက်တွေဟာအာဆီယံဘုံသဘောတူညီချက်၅ချက်ဖြစ်တဲ့အကြမ်းဖက်မှုတွေအဆုံးသက်ရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုပြုလုပ်ရေးမြန်မာနိုင်ငံအတွင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပို့ပေးနိုင်ရေးစတဲ့အချက်တွေနဲ့ကန့်ညီကြောင်းလည်းပြောဆိုထားပါတယ်အခုအခါမှာထိုင်းမြန်မာနယ်စပ်တလွားနိုင်ငံတကာကအကူအညီတွေမိသားစုထောက်ပံ့ငွေတွေနဲ့ခိုလုံနေကြတဲ့ဒုက္ခသည်တွေအများအပြားရှိနေတာပါတကယ်တော့သူတို့ဟာထိုင်းအစိုးရပြောနေတဲ့အကူအညီပေးရေးအစီအစဉ်တွေကိုလက်တွေ့မှာများရှိကြောင်းမြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့ AAC မာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဦးခိုင်ကြီးကပြောပါတယ်
ဒီသူတွေအားလုံးကနေတက်ကိုရောက်လာရင်တိုင်းကူညီရမှာပဲအခုသူတို့ထိုင်းဆိုရဘက policy တွေလို့ပြောတာလေအဲ့မဲ့ကျွန်တော်တို့ကတော့ယုံကြည်မရှိပါဘူးခင်ဗျာအခုတက်ရှိအနေသားတွေကဒီအဖမ်းခံပြတ်ဆက်ပြီးဖမ်းမှတ်ပြီးပြီးတော့မှာလက်တော့လူမျိုးကြီးနာတယ်အရင်ကကျွန်တော်တို့တပြေပူလီပီပီတော့ကလည်းညာဒီမှာအခုသူတို့ခုညီဝဲဆိုတဲ့အနေထားမျိုးမှာတော့တောင်းနဲ့ခြိပြီးတော့မှတောင်းနေတာတွေ့နေတာနော်ဒါကြတော့သူတို့ပြောတာလည်းမီဒီယာဖြစ်နေတာလည်းတမျိုးကြီးဖြစ်
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်တို့ပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒါကတော့အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေအောက်ကနေနှစ်နိုင်ငံကြက်ချင်းဒီအဖွဲ့တွေကိုနယ်စပ်မှာဆေလွတ်ထားကြဖို့ဖြစ်ပါတယ်။ဒီအစည်းအဝေးအရစစ်ပေးရှောင်တွေအတွက်အထောက်ပံ့တွေကိုမဲဆောက်ခိုင်မှာရှိတဲ့ချစ်ချည်တဒါအမှတ်1ကနေအခုလာမဲ့မတ်လ25ရက်နေ့မှာပထမဦးဆုံးပေးပို့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးကမြန်မာစစ်ကောင်စီနဲ့လက်တွဲပြီးလုပ်တဲ့အာဆီယံရဲ့အစည်းအဝေးဖြစ်လို့တိုင်းသားအဖွဲ့တွေနဲ့ PDF လက်နက်ကင်တွေထိမ့်ချုပ်ထားတဲ့နေရာတွေကစစ်ပေးရှောင်တွေကတော့ဒီစီစဉ်မှာပါဝင်မှလားဆိုပြီးတော့လဲတချို့ကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဒါကတော့မြမအရေးကိုကြောင်းဝင်ဖြည့်ရှင်းပေးဖို့ထိုင်းဆိုရကိုထိုင်းအောက်လွှတ်တော်ကတိုက်တွန်းတဲ့သတင်းကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စည်ရေးတင်းမာမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဓမ္မဆရာတဦးတပ်ဖြတ်ခံရတဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်နံပတီးမြို့လမ်းခွာရွာမှာရှိတဲ့ကချင်နှစ်ချင်းအသင်းတော်ကဓမ္မဆရာတဦးကိုအမည်မသိတဲ့လက်နက်ကိုင်အဖွဲ့ကသူ့ရဲ့နေအိမ်အတွင်းမှာဝင်ရောက်ပြီးတော့ပစ်ခတ်တပ်ဖြတ်ခဲ့ပါတယ်။ဒီအမှုကိုတော့ရဲကဆက်ပြီးတော့စုံစမ်းနေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတနိုင်းဘက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့တနင်္ဂနွေနေ့တုန်းကတော့မိုးမောက်မြွနယ်ကစစ်ကောင်စီရဲ့တပ်စခန်းအငယ်၅ခုထက်မနည်းကို KIA ကသိမ်းယူနိုင်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းကနောက်ဆုံးရစီရေးအခြေအနေတွေကိုစုစည်းပြီးတော့ကိုစီသူကတင်ပြပေးထားပါတယ်ရှင်
။ကချင်ပြည်နယ်ကဝိုင်းမော်မိုးမောက်ဆွန်ပြောင်ပွန်ဖားကန်တနိုင်းစတဲ့မြို့နယ်တော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာနမ်တီမြို့နယ်ကလမ်းကွာကြီးရွာမှာရှိတဲ့ကချင်နှစ်ချင်းတင်းတော်ကဓမ္မဆရာတဦးကိုအမည်မသိလက်နက်ကန်တွေကတပ်ဖြတ်ခဲ့တာပါတပ်ဖြတ်ခံသူဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC လမ်းကွာအတင်းတော်ကဓမ္မဆရာခွန်ကျော်လီဖြစ်ပြီးသူ့ကိုနေကင်း၁၂နာရီကျော်လောက်မှာလုံခြံတပ်ဖြတ်ခဲ့တာဖြစ်ကြောင်းသူနဲ့နှိစက်သူတဦးကအခုလိုပြောပါတယ်
ဆရာခွန်ကျော်လီကသူ့အိမ်ရှေ့မှာကွန်ပျူတာဖိုင်ဖွင့်ထားတယ်ဆရာခွန်ကျော်လီကကွန်ပျူတာဆန်းမှာဒီရဖြစ်ကြလုပ်နေရတယ်လုံးလူတွေအချင်းကြောင်းပြီးမရောက်ကစံပြေလေးလာပြီးတော့မှမိတူကူးတယ်ဆိုပြီးလာပြောတယ်ဆရာကအဲ့ဒါကိုမိတူကူးပြီးလိုက်တာအဲ့ဒီမရောက်ဖြစ်သွားပါတယ်မင်းမင်း၃မိနစ်လောက်ပဲကြာတယ်လို့ပြောတယ်ရောက်ကြောင်းပြီး၃ရောက်ကစံပြေပြီးမှပြီးလာပြီးတော့မှတစ်ခါတည်းယူပြီးတော့မပြစ်သွားတာ
ဓမ္မဆရာခွန်ကျော်လီဟာဦးကောင်းရင်ပတ်နဲ့ဝမ်ဘိုက်မှာတနက်၄၅ချက်ထိမှန်ပြီးတော့နမ်တီစေယုံကိုပို့ဆောင်စဉ်လမ်းမှာကွယ်လွန်ခဲ့တာပါလောလောဆယ်တော့ဘယ်ဖွဲ့ကဘာကြောင့်ပြစ်ခတ်သွားတယ်ဆိုတော့မသိရသေးကြောင်းအခင်းဖြစ်ပွားပြီးမကြခင်ရဲတပ်ဖွဲ့ကရောက်ရှိလာပြီးစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းပြောပါရယ်နမ်တီမြို့နယ်ကလူမှုကူညီရေးဆောင်ရွက်နေသူတူဦးကတော့နမ်တီမြို့မှာတရားဥပဒေစိုးမိုးမှုတစုံတရာရှိနေသေးကြောင်းနဲ့အရဲသားတွေပြစ်ခတ်တာတွေရှိပေမဲ့နေရင်တွင်းဝင်ရောက်ပြစ်ခတ်တာဟာဒါပထမဆုံးဖြစ်ကြောင်းခုလိုပြောပါရယ်တရားဥပဒ
ေစိုးမိုးမှုအချိန်ရတာသူကတော့ဝါလက်နေရတယ်စိုးမိုးနိုင်နေတယ်ပေါ့ဒီမှာပြစ်ခတ်တယ်ဆိုတာလည်းကစ်တာတော့ခဏခဏရှိရမြူလေးဝင်းပြင်ပေါ့ဒီမြူထဲမှာရေအိမ်မှာကစ်တာတော့ဒီပြောက်ဝဲရှိတယ်။ဂျန်နဲ့ဟာတော့ဒီမြူအထွက်တို့မြူပြင်ပေါ့ဆိုအဲအင်းမြန်မြူမှာတော့ဖြစ်တတ်တယ
်။ကွယ်လွန်သူဓမ္မဆရာခွန်ကျော်လီဟာအသက်48နှစ်ရှိပြီးမြို့ချစ်စိတ်ထက်တန်သူတဦးဖြစ်တယ်လို့ပတ်ကြဆန်ခေါ်မူရစ်စီတိုက်ဖြတ်ရေးလုပ်ငန်းတွေမှာလည်းတတ်တတ်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးနဲ့သား2ယောက်သမီး2ယောက်ကျန်ခဲ့ပါတယ်။နမ်တီမှာဘာသာရေးဆရာလှုပ်ကြံခံရတဲ့ဒီကနေ့မှာတနိုင်းမြို့နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကတိုက်ခိုက်တာရှိကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။က
ตนนายเปกะรอตรุตะกิเสร็จเลยเนี่ยมาตะเนี่ยมาไปบ่มีเล็บผู้กิเตะเนี่ยมาอ๋อมาปะคะกันเนี่ยเลี้ยงจองเนี่ยล่ะพี่มาพี่กูเลยสุดะตะลิ่นเราจ้าบาเลยดังแม้อะไรก็คอนฟิร์มเราผู้กิเตะบ่คะสมปราบันบ่มาเลยไตปวยเสร็จแล้วผิดบวางนี่จองเปล่าบาเลยตะนึงนี่ก็รอมูม่องมิ้วเนี่ยก็สะคั้นเนี่ยตะชู่กูเกียนอีก็ติ้งไปขึ้นล่ะชื่อจองเลยกูรู้เสร็จเปล่าบาเลย
โอเคมะเนี่ยก็มูม่อง မျိုးရဲ့အရှိတ်ပဲလောက်ကြမှာအဲနှစ်ထောင်ဆက်တိတဲ့ဘွေစပစ်တဲ့အချိန်မှာကျွန်တော်တို့လစ်လွတ်သွားတဲ့စခန်းတွေယူရီမှာထိုင်းနေတဲ့စကားစခန်းတချို့ကိုကျွန်တော်တို့ပြန်တင်းတာရှိပါတယ်စံကန်တို့ပုံစဲနို့ဘောနော်အမန်တာဆိုရဟာဒီပကွန်ဆိုရဟာဒီဘောအဲဒီပြန်ကုဒုံ
တော်လုံးမှာရှိတဲ့စခန်းတွေဖြစ်ပါတယ်ခန်းငယ်လေးတွေပေါ့လင်းကကိုလောက်ရှိမှာပါတာကင်းတွေပါနော်2019ခုနှစ်ဇွန်လ9ရက်နေ့ကကချင်ပြည်နယ်မှာကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာတာပင်ရီအားလျက်စစ်ဆက်ရုံအနီးကစံခါရွာမှာစတင်ဖြစ်ခဲ့တာပါဒီလ9ရက်နေ့ကစတင်လိုက်တဲ့ KIA ရဲ့ဆယ်ရက်ကြာထိုးစစ်အတွင်းမှာတော့ဝိုင်းမော်မူးမောက်စွန်ပရာဘန်နဲ့ဖားကန်ဒေတာကစခန်းကြီးစခန်းငယ်စုစုပေါင်း 30 ကျော်လောက်ကိုသိမ်းယူခဲ့တာလည်းဖြစ်ပါတယ် ပြီးခဲ့တဲ့သတင်းဘက်ကတော့လိုင်ဇာဌာနချုပ်အနီးကစစ်ကောင်စီရဲ့အရေးကြီးတပ်စခန်းတွေဖြစ်တဲ့ခရာ၊ဘုံပြံပွန်၊ကဆဲပွန်၊ပွန်ရဲပွန်စတဲ့တပ်စခန်းကြီးတွေကိုသိမ်းယူခဲ့ကြောင်း KIA
ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရဲနဲ့လုံခြုံရေးအခြေအနေကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကစစ်ပြေးဒုက္ခတွေရဲ့အခြေအနေသတင်းကိုလည်းတင်ပြပေးကြပါမယ်။ တိုက်ပွဲတွေပြင်းထန်နေတဲ့အတွက်လားနဲ့ချီပြီးတော့အိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်။ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့ခံတွေစားနေရိတ်ခအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်။စစ်ပြေးဒုက္ခတွေအများစုဟာသူတို့စစ်ဘေးရှောင်နဲ့ဒေသတွေမှာရရအလုပ်တွေကိုဝင်လုပ်နေရင်းနဲ့စားဝတ်နေရေးကိုဖြည့်ရှင်းရုန်းကန်နေကြရတာဖြစ်ပါတ
င်နေကြရတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကန်တွေဟာအခုချိန်ထိနေရက်မပြောင်းနိုင်ကြသေးဘူးလို့မြို့ကန်တွေက VOA ကိုပြောပါတယ်။စစ်ပြေးဒုက္ခသည်အများစုကသူတို့စစ်ပြေးရှောင်တဲ့ဒေသတွေမှာနေစားအလုပ်လုပ်ရင်းစားဝတ်နေရေးကိုရုန်းကန်ဖြည့်ရှင်းနေကြရတာလို့စစ်ပြေးရှောင်တွေကပြောပါတယ်။အခုလိုနေရာဒီမှာအလုပ်ကိုင်မရှိလို့စားရေးတောက်ရေးပုံမကျက်တဲလာတယ်လို့ပင်လောင်းမြို့နယ်မှာခိုလုံနေတဲ့ဖဲခုံမြို့ကန်စစ်ပေးရှောင်တို့ကအခုလိုပြောပါတယ်
။အရင်တုန်းကတော့ဗျာမိုးရသည်နဲ့ဆောင်းရသည်အဆက်မှာတော့ခြေလေးပါလေးတွေကဖြူကျိုးသေးတယ်။ဟိုဘက်မှာဆက်ခါကတိနံလေးရှိတော့အဲဤသက်ရွာလေးတွေတော့ပြောဟိုလုံမှန်ကန်ကန်တောင်းမှုလို့ချင်းမိကလေးတွေလိုက်ထားလို့တော့ပြင်ပြကြပါသေးတယ်။ခုတော့နေရာစီရောက်သွားတဲ့ခါကျတော့တောင်ပေါ်ဒေသဆိုတာမိုးရွာမှအလုပ်လုပ်ကြရတာလေ။အဲရောအလုပ်ကမရှိကြတော့ဘူးခုကျတော့စားရေးတော်ပြီးတော့ခက်ကြရပါတယ်။
2023ခုနှစ်နိုဝင်ဘာလမှာဖြစ်ခဲ့တဲ့တစ်လေးလုံးစစ်စင်ရေးစတင်ကလေးကရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာလဲစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တွေအကြားတကြော့ပြန်တိုက်ပွဲဖြစ်ပွားနေတဲ့အတွက်ကြောင့်ဘေးမကင်းတဲ့ဒေသခံတွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကဖဲခုံမြို့ထဲမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းကိုပါအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့အတွေ့အကြုံမလို့မြို့လုံးကျွနီးပါးဟာအိုးအိမ်စွန့်ခွာဘေးလွရာကိုထပ်မံတင်းရှောင်နေကြရတာပါစစ်ပြေးဒုက္ခတွေအများအပြားကအဝတ်တထည်ကိုတခုအသက်ဘေးကင်းလွတ်အောင်ထွက်ပြေးလာကြရတဲ့အတွေ့အကြုံဘာပစ္စည်းမှမပါကြပါဘူးလို့ဆိုပါတယ်စစ်ဘေးရှောင်တာအချိန်ကြာလာတာနဲ့အမျှစားဝတ်နေရေးပုံမကျက်တဲလာကြတဲ့အတွေ့အကြုံနေအိမ်ပြန်ကြတဲ့သူတွေရှိသလိုအသက်အနည်းကင်းဖို့ဦးစားပေးစဉ်းစားတယ်လို့ဖဲခုံမြို့ကန်စစ်ဘေးရှောင်တို့ကပြောပါတယ်
။ဒီလိုကြတော့လည်းဒီထိုင်ရေးအဆင်မပြေတဲ့ခါကျတော့ကိုယ်ရင်ကိုယ်ပဲပြန်ပြီးတော့နေမယ်ကိုယ်ရင်ကိုယ်ပဲပြန်ပြီးတော့နေမယ်ဆိုတော့စိတ်ကြမ်းနဲ့ပြီးမထူးနေမထူးလည်းပြန်တဲ့လူတွေလည်းရှိတယ်ဗျ။ကျွန်တော်တို့ကအသက်ရှည်ရှည်လေးတော့မိုးရင်သေးတယ်မပြန်ရဲဘူးဖြစ်တယ်လို့နေမယ်ဗျာ။နောက်ဆုံးခမင်းကိုတလီတနက်ပဲစားရစားရအဲ့လိုပဲစိတ်မပြေပြီးတော့ခံစားပြီးတော့နေတော့မယ
်။နောက်ထပ်စစ်ဘေးရှောင်တို့ကတော့ဘေးလွရာမှာစားနေရခအကျက်တဲဖြစ်နေတယ်လို့ဖဲခုံမြို့ထဲမှာလည်းပြန်နေဖို့အတွက်ကမလုံးကျုံတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်
။အချို့ကြတော့လည်းအဲ့လိုပေါ့နော်။စားဖို့ကတောက်ဖို့ကအဆင်မပြေတော့ကိုယ်အိမ်ကိုယ်နဲ့တ냐နေရာဒီမှာနေရတာအဆင်မပြေဘူးဆိုတချို့လည်းပြန်နေတဲ့လူတော့ရှိတယ်လို့ပြောတာပဲ။ဒါမှမဟုတ်အဲ့ဘက်ဒီမှာဖုန်းလိုင်းတွေကမမီဘလို့မဆက်ကြလို့မရဘူး။ပြန်နေတဲ့လူကများပါတယ်။လုံးဝဒီမှာအနေရရှိတဲ့နေရာလုံးဝအဲ့ဘက်မှာတောက်လျှောက်ဖြစ်နေတယ်လို့ပြောတယ်။တောက်လျှောက်ဖြစ်နေတယ်ဆိုတော့အနေရရှိတဲ့နေရာဘလို့မအဲ့လိုတွားပြီးမနေတော့ဘူးလေ။
စေဘေးတန်ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေရှောင်းတိန်နေကြရတာပါသူတို့တိန်းရှောင်လာတဲ့နေရာတွေမှာလဲကျဲပြန့်လာတဲ့အတွက်ကြောင့်မလို့တိုက်ပွဲနဲ့နေမြေမတည်ငြိမ်မှုတွေကြောင့်စစ်ရှောင်းတွေတနေရာပြီးတနေရာကိုပြောင်းရွှေ့ထွက်ပြေးတိန်းရှောင်နေကြရပါတယ်စာနယ်ဌာနနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေကလည်းရှိနေတယ်လို့စေဘေးရှောင်းတွေကပြောဆိုနေကြပါတယ်ရှင်
ဒါကတော့ရှမ်းပြည်တောင်ပိုင်းဘက်ကအခြေအနေမခင်လေးပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ရုရှားရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေဘုတ်ကိုတင်ဆက်ပေးကြပါမယ်ရုရှားနိုင်ငံမှာသမ္မတပူတင်ပဲပြန်ပြီးတော့ရွေးကောက်ခံရတာကိုစန့်ကျင်တဲ့လှုပ်ရှားမှုဖြစ်တဲ့ပူတင်စန့်ကျင်မွန်းတက်ချင်းဆိုတဲ့ကမ္ဘာတဝန်းလှုပ်ရှားမှုမှာပါဝင်ကြပြီးတော့ရုရှားနိုင်ငံသားတွေရုရှားရွေးကောက်ပွဲမှ ရုရှားမှာပို့ပြီးတော့မှများလာတဲ့နိုင်ငံရေးအကျဉ်းသားတွေစီကိုပဲစာရီရေးခဲ့ကြတာပါ။နတ်တရှာမကိုဗာရာပေးပို့တဲ့သတင်းလွှာမအေးတန်နာကျော်ပြောပြပေးပါမယ်ရှင်။
American ပြည်အောင်စုအနောက်ခြမ်း Seattle မြို့အထင်ကရ Space Needle မျှော်စင်ကြီးနာ Peace Garden ငင်းငင်းကြီးဥယျာဉ်မှာယာယီဖန်တီးထားတဲ့အောင်းမေပွဲအထိမ့်မှန်နေရာလေးကအဲ့မှာရောက်ရှိနေထိုင်နေတဲ့ရုရှားလူမျိုးတွေတလောကပဲကွယ်လွန်သွားတဲ့အတိုက်ခံခေါင်းဆောင် Alexei Navalny အတွက်ဝန်ထမ်းချင်းအထိမ့်မှန်လာပြီးတော့ဥညွတ်ကြတဲ့နေရာဖြစ်ပါတယ်။ရုရှားမှာ1996ခုနှစ်ကတည်းကအာဏာယူထားတဲ့သမရပူတင်ပြိုင်မဲမရှိနဲ့အပြတ်အသတ်အနိုင်ရသွားတဲ့ရွေးကောက်ပွဲကျင်းပနေချိန်မလ19တနင်္ဂနွေနေ့ကလည်းအတိုက်ခံ40လောက်ဒီညမှာလာရောက်ဆူဝေးခဲ့ကြတာပ
ါ I know they just
သူတို့အဲ့ဒီရလက်ထွက်အောင်ပဲလှုပ်တာပါလုံးဝအတုအယောင်ကြီးပ
ါသူကမှ Navalny ဆိုတဲ့တက်တူအတင်နဲ့ Artyom Tomilin ကလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကမော်စကိုကနေဒီကိုရောက်လာတာဖြစ်ပြီးတော့ဒီလအတွင်းမှာအခုအောင်းမေးပွဲနေရာလေးကိုလာတာ10ချိန်မြောက်ရှိသွားပါပြီ
the was and
သူကကျွန်တော်အတိတ်မှာရောလက်ရှိမှာရောလေးစားအားကျရတဲ့အတိုက်ခံခေါင်းဆောင်ပါ
အတိုက်ခံခေါင်းဆောင် Navalny ကရုရှားအာဏာပိုင်တွေရဲ့အဆိုအရအာတိတ်ဒေတာအကျဉ်းတောင်မှာ February 16ရက်နေ့ကကွယ်လွန်သွားတာဖြစ်ပါတယ်ရုရှားရွေးကောက်ပွဲရလဒ်ကို American လွှတ်တော်ကအတိအမှတ်မပြုဖို့တက်ကြွလှုပ်ရှားသူတွေစူပေါင်းလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ် American ပြည်အောင်စုမှာရောက်ရှိနေထိုင်နေတဲ့ရုရှားနိုင်ငံသားအများစုကန့်ကွက်မဲ့ထဲခွင့်မရကြဘူးလို့ရုရှားတိုက်ခံတက်ကြွလှုပ်ရှားသူတူဖြစ်တဲ့ Mitch Gold ကပြောပါတယ
် The only locations that people can vote abroad
ကျွန်တော်တို့မဲထဲဖို့ကတက်ဆက်ကဟူစတန်ဝါရှင်တန် DC နဲ့နယူးယောက်တို့မှာပဲရှိပါတယ်ဒါကအမေရိကမှာရောက်နေတဲ့ရုရှားထောင်ပေါင်းများစွာအတွက်လေဒီကရုရှားတွေကရုရှားနိုင်ငံဒီမိုကရေစီနိုင်ငံအဖြစ်တိုးတက်ပြောင်းလဲဖို့ယူကရိန်းကိုကျူးကျော်စစ်ထိုးနေတာအဆုံးသတ်ဖို့ကိုမြင်ကျင်ကြသူတွေပါ
အခါဒါအီရန်တူရနီကတော့ဘူဇိုအကြောင်းတွေကစပြီးတော့ရုရှားကသူတို့စစ်ပွဲနဲ့ပတ်သက်လို့ဝါရဖြန့်တင်ကန်းစာတွေတင်ကြားလို့တိမခံနိုင်တော့ပဲမိသားစုနဲ့အတူရုရှားကထွက်လာလိုက်တာပါဒါပေမဲ့အခြေအနေတွေပြောင်းလဲလာဖို့တော့သူမျှော်လင့်နေတော့မှာပဲ
As said as Alexei Navalny death was
Alexei Navalny တိတ်ဆုံးရလို့ဝမ်းနဲ့ကြည်ခွဲခဲ့ကြရတာကရုရှားအစိုးရကိုတွန်းလှန်ဖို့အားလည်းဖြစ်စီပါတယ်သူတို့ကိုစန့်ကျင်သူတွေပုံများလာမယ်လို့ထင်ပါတယ်
သူတို့ကအချိန်နဲ့အမျှတိုးလာနေတဲ့နိုင်ငံရေးအကျဉ်းသားတွေစီကိုစာရေးပြီးတော့အခမ်းအနားကိုညီကုန်းချုပ်ခဲ့ကြပါတယ်။ American ပြည်အောင်စုမှနေထိုင်နေတဲ့ Mariana Markova ကတော့ရုရှားကနိုင်ငံရေးအကျဉ်းသား18ဦးကိုပုံမှန်စာရေးနေတာပါ။ဒီနှစ်တော့သူစာရေးတဲ့သူ38ဦးထိတိုးလာပါတယ်။အခုလည်းမဲယုံတွေမှာဆန္ဒပြတာတွေပြုလုပ်ခဲ့ကြလို့ဖန်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေပို့ပြီးများလာနိုင်တယ်လို့သူကပြောပါတယ
်။ My friends in Moscow live in constant fear. You can't
see Moscow မြို့တော်မှာနေတဲ့ကျွန်မတငယ်ချင်းတွေလည်းအမြဲတမ်းအကြောက်တရားနဲ့နေနေကြရတာပါ။ Never knee လို့ပြောလို့မရဘူး။စစ်ပွဲလို့ပြောလို့မရဘူး။ဘာမှကိုပြောလို့မရဘူး။တလောကပဲဥပဒေအစ်စ်ထုတ်တယ်။ဘာလို့လို့အကြမ်းဖက်ဖို့
ကွယ်လွန်သူတိုက်ခံခေါင်းဆောင် Alexei Navalny အတွက်အောက်မေ့ပွဲအထိမ်းမှန်နေရာကိုတည်တကြထားပြီးဖို့စူပေါင်းတောင်းဆိုစာတင်ထားကြတာပါ Alexei Navalny မျှော်လင့်တောင်းတခဲ့တယ်လို့မျိုးအနာဂတ်မှာတာယာလှပတဲ့ရုရှားနိုင်ငံတော်ဖြစ်လာဖို့သူတို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့တန်ဋိဌာန်ချထားကြပါတယ်ရှင်
ဒါကတော့ရုရှားနိုင်ငံမှာသမ္မတပူတင်ပဲပြန်ပြီးတော့ရွေးကောက်ခံရတာကိုစန့်ကျင်တဲ့လှုပ်ရှားမှုအကြောင်းရုရှားရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါမယေးတနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာအစီအစဉ်လေးရှုစားနာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်မတ်လ18ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ရခိုင်စစ်မှတ်ပြည်ပခဒေသခံတွေပို့ပြီးတော့ထိခိုက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့အနောက်ချမ်းရခိုင်ပြည်နယ်ထဲမှာတော့အေအေရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေအတော်လေးပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေရဲ့သွာလာနေထိုင်ရေးစားဝတ်နေရေးအတော်လေးခက်ခဲလာနေပါတယ်စစ်ကောင်စီဘက်ကလည်းအရက်ဖက်စစ်ဖက်မခွဲဘဲနဲ့လေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်တာတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးရတဲ့ဒုက္ခသည်တွေပိုးပြီးတော့မှတိုးများလာပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူဦးပြောပြပေးပါမယ်ရှင်
မနက်ငယ်တဝန်းလုံးမှာတော့လူပေါင်း 1.8 တန်းကျော်အိုးရင်ဆွန့်ခွာထွက်ပြေးနေကြပြီးတော့ရခိုင်ပြည်နယ်ကမြို့နယ်အတော်များများမှာလေကြောင်းတက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေပါဝင်လက်နက်ကင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာမို့လို့ဒေသခံတွေစိုးရင်ကြောင်းကြမှုပိုတိုးလာတဲ့ဆိုပြီးကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားအခုနှစ်အစဇန်နဝါရီလ17ရက်နေ့ကစပြီးတော့အပြည့်ရက်တဲ့ဆိုပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေကပြင်းထန်နေပါတယ်ညီနောင်မဟာမိတ်၃ဘွဲ့မှာအေးရခိုင်တက်တော်ပါတယ်ဆိုပေမဲ့အခုရှမ်းမြောက်ပြစ်ခတ်ရစေးကရခိုင်ပြည်နယ်အရင်းနဲ့မသက်ဆိုင်တဲ့အကြောင်းအေးအဖွဲ့ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့2023နိုမာလာထဲမှာတကြော့ပြန်ပြင်းထန်လာတဲ့စစ်ကောင်စီနဲ့အေးအဖွဲ့ကြားတိုက်ပွဲတွေအတွင်းမြို့နယ်9ခုနဲ့စစ်ကောင်စီတပ်စခန်း200ကျော်ကိုသိမ်းပိုက်နိုင်ခဲ့တယ်လို့အေးပြောခွင့်ရသူကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိတဲ့နေရာတွေမှာမြို့ရင်းအဝင်ထွက်ကန့်တက်ပြီးတော့ဒေသခံတွေကိုလူသားတိုင်းဖြစ်အသုံးပြုနေတာတွေ့ရတယ်လို့ရခိုင်ရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကပြောပါတယ
်ဒီတစ်တွေရလို့မဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုစစ်ကောင်စီရှိနေသေးတဲ့မြို့တွေအကုန်လုံးမှာရှိနေတဲ့ပြည်သူတွေကတော့အပြင်ထွက်ခွင်ပြင်ထွက်ထွက်ခွင်ဝင်ခွင်လုံးဝမရှိဘူးပေါ့လေနော်အဲဆိုရင်လည်းဒီရခိုင်တစ်တွေကားလိုင်းကိုဖြတ်ပြီးတော့ဒီအကုန်လုံးကိုဒီဘက်ဖို့နဲ့တူပြီးတော့ဒီဖြတ်စီကြတယ်ပိုက်ကြတယ်တစ်တွေဆိုရင်လည်းဒီအမြင့်ကျွမ်းတဒါကိုအရင်ကတည်းကရှိုးချာကြီးပေါ့လေဆိုတော့အခုလည်းထပ်ပြီးတော့ဒီဘက်မှာတဒါတွေထပ်ရှိုးတာပဲလောက်နေတယ်ဆိုတော့အပြင်ထွက်ခွင်းကလည်းဒေသခံပြည်သူတွေကိုလည်းလုံးဝဒီအပြင်ထွက်ခွင်းပေးမထားဘူးဒါကတော့မြို့နယ်တန်းပါပဲကြောက်ကျူလေးဒီတန်းဖြစ်တယ်အိုင်းလေးဖြစ်တယ်တခြားစစ်တောင်ဘူးကြီးတောင်မောင်တော်စစ်တွေပေါ့လေနော်ဆိုတော့တမျိုးမကြံပါပဲစစ်ကောင်စီရှိနေသေးတဲ့မြို့တွေအကုန်လုံးကတော့ဒီလူသားတန်းကဖြစ်နေသူတို့ဒီဒေသခံဖြစ်ခေါ်တတ်တဲ့ပုံစံမျိုးကိုတွေ့နေရပါတယ်
စခိုင်ပြည်နယ်မှာရေလန်းကုန်လန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနပ်အခါနဲ့အခြေခံပစ္စည်းတွေရှားပါးလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ရှောင်နေရတဲ့ဒုက္ခသည်ဥယျာဉ်ကလည်းတစားတဲ့တစားပိုများလာပါတယ်။စစ်ဘေးဒုက္ခသည်တွေဟာဒေသခံကြီးရွာသားတွေရဲ့အကူအညီနဲ့စားဝတ်နေရေးကိုဖြည့်ရှင်းနေကြရတယ်လို့ရံပြည့်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကပြောပါတယ်။
ဒီလည်းမရှိဘူးဆိုင်မရှိဘူးလည်းမရှိဘူးအကုန်ရှိဘလို့စားရရတယ်ဆိုလို့ရှိရင်တော့ရွာကနေပြီးတော့အလူရှင်နေလာပြီးတော့ကြည့်ရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်ကေစီရေတော့မဟုတ်ဘူးပေါ့
လနက်ကైပြပခါရီနဲ့လုံချုံရေးပြပြမှုတွေကြောင့်အရသာပြည်သူတွေလုံချုံရေးနဲ့အကာအကွယ်ရရှိရေးမှာချင်းချောက်မှုတွေကြုံရတဲ့အပြင်ငွေချေးဖောက်ပွားမှုဒဏ်ကိုလည်းမြန်မာပြည်သူတွေခံနေကြရတယ်လို့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရယ်စာဝန်ကြီးအခြေခံလူအပ်ချက်ပြည့်မီဖို့အခက်ကြုံနေရတာကြောင့်အခု2024ခုနှစ်မှာစာနာမှုအကူအညီလိုအပ်နေသူ 18.6 တန်းရှိနေတဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အခုလက်ရှိထွက်ပြေးနေရတဲ့လူကြီးက3သိန်းခွဲကျော်လောက်ထိရှိနိုင်တယ်လို့စစ်ရှောင်ကူညီနေတဲ့ဒီဒေသခံရပ်ဖက်ဖွဲ့စည်းတွေကတော့ခန့်မှန်းထားပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စာဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာ၊ဆေးရုံဆေးကမ်းမရှိတာတွေကြောင့်ကျန်းမာရေးဆိုင်ရာအခက်အခဲတွေလည်းကြုံနေရပါတယ်။ဒါရီကြောင့်မလို့နိုင်ငံတကာအပါအဝင်ပြည်ရင်းပြည်ပအဖွဲ့အစည်းတွေရဲ့အကူအညီတွေအထူးပဲလိုအပ်တယ်လို့ဒေသအတွင်းစစ်ဘေးဒုက္ခသည်ကုညီနေသူတူကပြောပါတယ်
။စာဝတ်နေရတာတော့မလုံလောက်မှုပြတ်မလုံလောက်မှုကတော့ကျော်လည်းများတယ်လို့ပြောလိုက်ရတယ်။ဒီရင်မှာကျွန်တော်တို့လုံးနေတဲ့ပမာဏနဲ့ကျော်လာတဲ့အနေအထားမျိုးမှာလို့အခက်တွေကတော့အများကြီးရှိနေတယ်ပေါ့နော်။ဆက်ပေါ်ကကျွန်တော်တို့လုံးနေတာကနေရာရှိနေတယ်လို့ဟဲ့ဒါဆရာလောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေအထားမျိုးမှာဆိုတော့စာဝတ်နေရလို့
အစားပေါ်တာပေါ်တယ်ဆိုင်ရခါဆိုတဲ့အနေနဲ့တစ်ခုပေါ်တော့မှာဆိုလို့အခက်ကြီးခင်းနေတယ်ဆိုတော့တော့ရှိတယ်ကော။အဓိကတော့ဒီရခိုင်မှာရှိတဲ့အပေါ်ရှိတဲ့အနေနဲ့ဆင်ပြင်းပြည်သူလို့ပုံစံမျိုးတွေနဲ့ဆိုတော့ဒီမျိုးမှာလောအဆင်တွေပေါ်တော့အတက်နေဆိုဆက်ပွင့်ပြေလို့လာပေါ့နော်။ဒီနန်းကအဆင်မပြေဘူးရှင်နောက်တစ်လမ်းကပေါ့ဆင်ပြင်းလဲဆိုတဲ့ပုံစံမျိုးတွေနဲ့ဆိုလို့လည်းအဆင်ကတော့ရှိနေပါတယ်။အဲအပေါ်ရှိတဲ့အများကြီးပေါ်လာဖို့လည်းဒီမျိုးမှာရှိနေတဲ့လောအဆင်တွေကဆိုလို့အရေးကြီး
စေတ္တမနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေဟာစစ်ဘေးဒုက္ခတွေဘဝသာမကပဲနဲ့အသက်ဆုံးရှုံးမှုတွေပါကြုံတွေ့နေရတာပါရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လက်နက်ကြီးကျလို့ဒေသခံတချို့ထိခိုက်ဒဏ်ရာမှုသေဆုံးမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုတာတွေရှိပေမဲ့အခုလက်နက်ကြီးကျရောက်မှုကတော့ဘယ်ဖွဲ့ကပစ်ခတ်တယ်ဆိုတာကိုတော့အတိအကျမသိရပါဘူးစစ်တွေမြို့ရင်းကိုမကြာခဏလက်နက်ကြီးကြီးကျရောက်နေတာကြောင့်မြို့ရင်းမှာရှိနေတဲ့ဒေသခံတွေကတော့စိုးရင်ကြပါတယ်ဘေလူရစီကိုထွက်ပြေးခြင်းပေမဲ့စစ်ကောင်စီဘက်ကပိတ်ဆို့ထားမှုတွေကြောင့်အခက်အခဲကြုံရတယ်လို့စစ်တွေဒေသခံတူကပြောပါတယ
်။ဟုတ်တယ်ပါဆိုတော့ဘယ်နည်းဘယ်ချိန်ဘယ်နေရာမှာတောင်းနေကြတာဒီလိုမျိုးတော့တမောက်ပြောနိုင်လေကိုယ်စီရရောက်လာနိုင်တာပဲတွေးလာလို့အချိန်မပေါင်းလို့ဒါနေနေရတာအရင်လည်းတောင်းနေတာပေါ့တချို့လည်းအချိန်လည်းအချိန်ရှိနေတာပေါ့
ပြီးခဲ့တဲ့ဖေဖော်ဝါရီလကမိုင်းတုန်းကစစ်တွေမြို့ပေါ်မှာရှိတဲ့ကိုရီးယားစစ်ကန်းဈေးတွင်လက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့လို့ဒေသခံ10ဦးထက်မနည်းသေဆုံးပြီးတော့80ကျော်ဝန်းကျင်ဒဏ်ရာရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။ရခိုင်တပ်တော်အေအေကတော့စစ်ကောင်စီအနေနဲ့ရဲသားတွေနေထိုင်တဲ့မြို့ပေါ်ရပ်ကွက်နဲ့ကြေးရွာတွေကိုဥတီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းတိုက်ခိုက်တာတွေအခုနောက်ပိုင်းမှာပိုးပြီးတော့တိုးလုပ်လာတယ်ဆိုပြီးတော့ထုတ်ပြန်မခဲ့ပါတယ်။ဒါကိုတော့စစ်ကောင်စီကငြင်းဆို့ထားပါတယ်။စစ်ကောင်စီနဲ့အေအေတပ်ဖွဲ့တွေတိုက်ပွဲမှာဒီကြောက်တော်မြောက်ဦးမင်းပြမြေပုံပေါက်တော်ပုံနေကျုံးနဲ့ရံပြက်မြို့နယ်တွေကိုအေအေဘက်ကသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတော့ချင်းပြည်နယ်တွင်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားနိုင်ပြီလို့အေအေကကြေညာထားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်တောင်ပိုင်းရမ်းမြက်မြို့ကိုအေအေဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့ကြေညာပေမဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေလို့ရမ်းမြက်မြို့အပါဝင်တခြားဆက်ဆက်တဲ့ကျေးရွာကဒေသခံတွေကတော့စိုးရိမ်နေကြပါတယ်။စစ်ကောင်စီဟာရခိုင်ပြည်နယ်အပါဝင်အခုလက်ရှိဖြစ်နေတဲ့တခြားဒေသကတိုက်ပွဲတွေမှာလည်းလေကြောင်းအသုံးပြုမှုတွေတိုက်ခိုက်မှုတွေခက်ဆိတ်ဆိတ်လှုပ်လာပါတယ်။ဒါရီကြောင့်မလို့ရဲသားထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်။သူတင်နာအဖွဲ့စည်းတွေရဲ့ထုတ်ပြန်ထားတဲ့စာရင်းအရဆိုရင်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကအချိန်ပေါင်း1600ကျော်ရှိခဲ့ပြီးတော့အရက်သား1000ကျော်တိုက်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာအရက်သားတွေကိုထိခိုက်စေတဲ့အတွက်ဆိုပြီးတော့စစ်ကောင်စီကိုလီယန်စီဖျက်တောက်ရေး3ရက်တာလှုပ်ရှားမှုတရက်ကိုလည်းတက်ကြွလှုပ်ရှားသူတွေကအခုဒီမတ်လ10ရက်နေ့ကစပြီးတော့လုပ်နေကြပါတယ်။စစ်ကောင်စီကိုလီယန်စီမယောင်းဖို့လူမှုကွန်ရက်လှုပ်ရှားမှုတွေကနေတဆင့်နိုင်ငံတကာကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပါဝင်သူတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့အခုချိန်ထိကိုတိုက်ပွဲတွေအတွင်းဒီအရက်ဖက်စစ်ဖက်မကွဲပဲနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာကြောင့်မလို့အရက်သားထိခိုက်သေဆုံးမှုတွေတိုးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုဦးပ
ါရခိုင်စစ်မှတ်ပြည်ပခဒေသခံတွေပို့ပြီးတော့ထိခိုက်ဆွဲတဲ့ခေါင်းစဉ်နဲ့ကိုသားညိုဦးတင်ဆက်ပေးခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်ပါရှင်လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။အမျိုးသမီးတွေဟာအမျိုးသားတွေရဲ့ဝင်ငွေရဲ့ထက်ဝက်ကျော်လောက်ပဲရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကနိုင်ငံတကာအမျိုးသမီးများနေ့မှာပြောဆိုလိုက်ပါရယ်။မြန်မာအမျိုးသမီးလှုပ်သားသူအတွင်းမှာလည်းအမျိုးသားတွေနဲ့ရှင်နေဆိုရင်လောကလာစားအလုတ်ကိုင်းအခွင့်အလမ်းအကန့်အသတ်ရှိတယ်လို့အလုတ်သမားရဲ့ဆောင်ရွက်သူတွေကပြောပါရယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြပေးထားပါရယ်။
စင်းရဲမွေးတင်မှုဟာအမျိုးသမီးရုပ်သွင်ရှိတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအမျိုးသမီးများနေ့မှာပြောဆိုလိုက်ပါတယ
် Globally poverty as a female face women have less access to land
အမျိုးသမီးတွေဟာမြေယာတဘာဝတည်ရန်ဇာတာနဲ့ငွေကြေးပိုင်ဆိုင်မှုနည်းပါတယ်ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်တဲ့ရောက်မှုတွေကိုအမျိုးသားတွေထက်သူတို့ကပိုပြီးခံစားကြရပါတယ်စာနာရိတ်ခါမလုံးကျုံမှုလဲပို့ပြီးရင်ဆိုင်ကြရပုံရပါတယ
်အစိုးရရဲ့အနေနဲ့ပညာရေးနယ်မိသားစုစီမံကိန်းဒန်းထူညီမျှတဲ့လစာလူမှုရေးခန်းစားခွင့်တွေကိုတိုးချဲ့ဆောင်ရွက်ကြမယ်ဆိုရင်တော့အမျိုးသမီးနဲ့မိန်းကလေးတန်း100ကျော်ကိုစင်ရဲတွင်းကနေလွတ်မြောက်စေမယ်လို့ကုလသမဂ္ဂမျိုးသမီးအဖွဲ့ကပြောပါတယ်ကဘာတဝါမှာအမျိုးသမီး100ခန့်နှုန်းကျော်ဟာတရက်ကို2ဒေါ်လာ55စင်အောက်ဝင်ငွေရှိပြီးအလွန်အမင်းစင်းရဲမွဲတည်နေတယ်လို့လဲကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်က
The International Labour Organization estimates that worldwide
ကဘာတဝမ်းပြည်မြောက်အပြင်အမျိုးသားတအူးဒေါ်လာဝင်ငွေရတဲ့အချိန်မှာ အမျိုးသမီးတွေကတော့50ဆင့်လောက်ပဲပြန်များရရှိနေတယ်လို့နိုင်ငံတကာအလုံသမားအဖွဲ့ ILO ကခန့်မှန်းထားပါတယ်။အမျိုးသမီးတွေကြီးစိုးတဲ့စီးပွားရေးကဏ္ဍတွေဟာလည်းတန်ဖိုးနှိမ့်ချခံရပြီးလောက်ခလာစားမရတာမျိုးတွေတောင်ရှိပါတယ်
။ဒေါ်တင်တင်ဝေကတော့မြန်မာနိုင်ငံအလင်းသည့်အလုံသမားတပ်မခများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌဖြစ်ပြီးသူမတို့အဖွဲ့အစည်းမှဆိုရင်အမျိုးသမီးလှုပ်သားသူအများစုပါဝင်တယ်လို့အဖွဲ့ကဦးဆောင်သူတွေတင်မှလည်းအမျိုးသမီးတွေကအများစုဖြစ်ပါတယ်အထည်ချုပ်လုပ်ငန်းမှာအမျိုးသမီးအများစုဝင်ရောက်လုပ်ကိုင်နေကြပေမဲ့လုပ်ငန်းပိုင်းဆိုင်ရာမှာအလုပ်ရှင်တွေကကြားမှဖြစ်တည်မှုအပေါ်အခြေပြုခွဲခြားကန့်သတ်မှုတွေကြောင့်အမျိုးသမီးတွေအတွက်အလုတ်အကန့်အခွင့်အလန်းအကန့်အသတ်ဖြစ်စေတယ်လို့သူမက VOE ကိုပြောပါတယ
်။လက်ရှိမြန်မာပြည်မှာကြတော့စက်ယုံတွေမှာကအလုတ်ရှင်နဲ့လုပ်ငန်းရှင်တွေကဟိုဟာဒါတတ်မှတ်ထားတာပေါ့နော်။ဒါသူတို့ကဆက်ပြင်းဆိုရင်ယောက်ျားလေးဆိုတဲ့ပုံစံမျိုးမိန်းကလေးတွေကကြတော့ပေါ့နော်ဒါဒီဆက်ချုပ်ကမေပုံစံမျိုးခွဲခြားပြီးတော့တတ်မှတ်လိုက်တဲ့ပုံစံမျိုးပေါ့နော်တကယ်တော့အမျိုးသမီးကြီးရာလဲလုံနိုင်ပါတယ
်ကျားမဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုရှိသလိုအသက်အရွယ်ပေါ်မှာခွဲခြားတတ်မှတ်မှုနဲ့လဲမြန်မာအမျိုးသမီးလှုပ်သားမှုကျုံရတယ်လို့ဒေါ်တင်တင်ဝေကပြောပါတယ်အထူးသဖြင့်လူလပိုင်းအရွယ်အမျိုးသမီးတွေဟာဆက်ယုံတွေမှာတန်ရှင်းရေးအလုပ်အကိုင်အများစုလုပ်ရတယ်လို့သူမကပြောပါတယ်အမျိုးသားအမျိုးသမီးအလို့အကဲ့အမျိုးအစားခွဲခြားခရတာမျိုးအပြင်အထည်ချုပ်လုပ်ငန်းချင်းတူခဲ့ရင်လည်းပဲအမျိုးသားတွေကအမျိုးသမီးတွေထက်လောက်ခလာစားခန်းစား권ပိုပြီးရတာမျိုးကလည်းရှိပြန်တယ်လို့သူမကပြောပါတယ
်အမျိုးသမီးတွေကကြတော့ဘောနော်တရားတနေ့မနေ့အလို့၈နာရီရနေပြီးရောညမပြန်ခင်ည၈နာရီအထိ9နာရီအထိကိုဒီရှိလေဆင်းရတာပေါ့နော်အဲ့အချိန်ဒီကိုတနေ့ကိုကိုချုပ်တဲ့အထည်ကကိုရဲ့အာဝါဒီကိုကိုကတနာယူ50ဆို50ကိုကအာဝါဒီကိုပြည့်အောင်ချုပ်ကြတာပေါ့နော်ဒါအမျိုးသားတွေကကြတော့ဒီအဲလမ်းလျှောက်ပြီးတော့မှအမျိုးသားတွေရဲ့ပတ်တယ်ပတ်ပြီးတော့မှဆက်ပြတ်တဲ့အခါကျမှအမျိုးသားတွေရဲ့ဆက်ပြင်ပေးရတဲ့အခါပေါ့နော်အဲကွာဟတယ်ဒါမဲ့လောက်ခလာစာတွက်လိုက်တယ်ဆိုရင်ကျမတို့ဒါလက်ရှိဆိုရင်အဲဒေးကြီးကလက်ရှိဆိုကျမတို့4800တတ်မှတ်ထားရဲဆိုရင်နော်အမျိုးသားအဲ့ဒီစက်ပြင်းနေဆိုရင်အဲ5000ကျော်8000ကျော်6000ကျော်ဒီ DJ တွေအစားကွာဟတယ်ပေါ့နော်လာစားထုတ်လိုက်တယ်ဆိုရင်နော်ကွာပါကွာပါတယ်ဟုတ
်ကြားမှဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုတွေကြောင့်မိန်းကလေးငယ်တွေအရွယ်မတိုင်ခင်လုပ်ငန်းခွင်ရောက်လာကြတာမျိုးလည်းရှိတယ်လို့ဒေါက်တင်တင်ဝေကပြောပါတယ်အမျိုးသမီးတွေရဲ့လောက်ခလာစားနဲ့အလို့အကင်ဒန်းတူခွင်ရရှိရေးတောင်းဆိုလှုပ်ရှားမှုတွေဟာအမျိုးသားလုံသားတို့ရဲ့လောက်ခလာစားနဲ့အလို့အကင်အခွင့်အလန့်အတွက်ချင်းချောက်မှုမဟုတ်တလို့အမျိုးသမီးတွေအခွင့်အရေးတိုးတက်ရရှိမှုဟာအမျိုးသားတွေအတွက်ထိခိုက်နစ်နာမှုမဖြစ်စေနိုင်ဘူးလို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်သူဒေါ်တင်တင်ဝေကယူဆပါတယ်။လက်ရှိဆီယနာသိမ်းခံထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးကင်မှုရောနေနေတဲ့အချက်ဟာအမျိုးသမီးလုံသားတွေအလုတ်လုတ်ကင်ခွင်ကိုအဟန့်အတဖြစ်စေတယ်လို့လည်းသူမကထောက်ပြပါဗျ။အလုတ်သွားအလုတ်ပြန်လန်းခီးမှာဘေးကင်းလုံခြုံရေးကိုစိုးရင်ရသလိုအလုတ်သမားအခွင့်အရေးချိုးဖောက်ခင်ရရင်လည်းထုတ်ဖော်ပြောဆိုတောင်းဆိုခွင့်ကင်းမဲ့တဲ့အနေအထားလို့လည်းအလုတ်သမားရေးအဖွဲ့တွေကထောက်ပြထားကြပါဗျ။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအရေးကုလသမဂ္ဂအတွေ့အမှုချုပ်ကူတာရက်စ်ကမတ်လ၈ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာသတိပေးပြောဆိုပါတယ
် The violence that is a pervasive feature of many women's lives can feed the vicious cycle
တချိန်တည်းမှာပဲအမျိုးသမီးအများအပြားရဲ့ဘဝမှာကြုံတွေ့ရတဲ့အကြမ်းဖက်မှုတွေဟာလည်းစိုးကြော့တန်တရားလဲဖို့တွန်းအားဖြစ်စေနိုင်ပါတယ်စင်ရမွတ်တင်မှုကြောင့်အကျံဖက်ခံရနိုင်ခြင်းပိုပြီးတိုးလာစေနိုင်ပြီးအကျံဖက်မှုတွေကြောင့်အမျိုးသမီးတွေပိုပြီးဆင်းရဲသွားစေပါတယ်။ဒါကလက်ခံနိုင်စရာမရှိပါဘူး
။လက်ရှိကမ္ဘာပေါ်ကအမျိုးသမီး၁၀ဦးတိုင်းမှာတဦးကအလွန်အမင်းစင်ရဲမွတ်တင်နေပြီးဒီနှုန်းအတိုင်းဆက်ဖြစ်နေမယ်ဆိုရင်2030ပြည့်နှစ်အတွင်းဒါမှမဟုတ်လဲ2030ပြည့်နှစ်အရောက်မှာအမျိုးသမီး342တန်းဟာစင်ရဲမွတ်တေစွာနေထိုင်ကြရလိမ့်မယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးစီမားပါဟုကပြောပါတယ်ရှင
်မတ်တင်ဂီတာစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ရှေးခေတ်အမွေနှစ်ကိုတန်မိုးထားသူအကြောင်းကိုတင်ပြပေးထားပါတယ် ရှေးခေတ်ခါတုန်းကမြန်မာနိုင်ငံမှာဝတ်စားစီရင်ခဲ့ကြတဲ့အမျိုးသမီးအမျိုးသားဝတ်စုံတွေအပါအဝင်မြမယဉ်ကျေးမှုနဲ့အမှုပညာလက်ရာတွေကိုနောက်နှစ်ပေါင်းများစွာအထိမပြောက်ပြတ်အောင်ထိန်းသိမ်းနိုင်ရေးစူးစမ်းနေတဲ့လူငယ်ကိုညံရဲရင်ဝင်းနဲ့မဆုမျက်မွန်တို့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာစူးစမ်းနာဆင်ပါရှင်
နိုင်ငံတိုင်းမှာဒီခက်တွေပြောင်းလဲသွားတာနဲ့အများဝတ်စားစီရင်ပုံတွေလည်းပြောင်းလဲသွားကြပါတယ်။ဒါပေမဲ့ကိုယ့်ထေသားကိုယ့်လူမှုအသိုင်းအဝိုင်းကိုကိုစားပြုတဲ့ဒီကိုပိုင်သီးသန့်လက္ခဏာဟန်ပန်တွေပျောက်ပြတ်မသွားအောင်ထိန်းသိမ်းထားကြတာကိုနိုင်ငံတော်တော်များများမှမြင်တွေ့ရပါတယ်။ဒါကြောင့်လဲဒီမြန်မာနိုင်ငံမှာတစ်ချိန်တုန်းကဝတ်စားခဲ့တဲ့ပုံစံတွေဒီရှင်ချင်းမှုအစဉ်အလာတွေပျောက်ပြတ်မသွားအောင်ထိန်းသိမ်းနိုင်ဖို့စူးစမ်းနေတာဖြစ်တယ်လို့ဒီမြန်မာ Culture Society မြန်မာရှင်ချင်းမှုအသိုင်းအဝိုင်းကိုတည်ထောင်ထားတဲ့ကိုညံရဲရဲဝင်းကပြောပါတယ်။ခေလူငယ်တယောက်အနေနဲ့ရှေးခေတ်ကဒီဝက်ပုံစားပုံတွေရှေးဟောင်းပစ္စည်းတွေကိုဘယ်လိုမျိုးဒီထိမ့်သိမ့်နိုင်ဖို့စူးစမ်းနေတယ်လဲဆိုတာကိုညံရဲရဝင်းကိုမေးကြည့်ထားပါတယ်
။ဟုတ်ပါပေါ့။နော်အစကတော့လေးတိတ်ပြီးတော့ဟိုရီမန်းချက်ရေလိုတိတ်ကြီးကြီးမားမားမရှိပါဘူးနော်။ကျွန်တော်အဲ့လိုငငယ်တော့အဲ့လိုအဖွားနဲ့ကြီးလာတဲ့လူဖြစ်တယ်ပေါ့နော်။အဲ့လိုအဖွားငငယ်ကပြောတယ်သူရှေးဟောင်းနောက်ပြည့်အဲ့လိုပုံမြင်လေးတွေရှိရဲ့နောက်တစ်ခါအဲ့လိုဂျပန်ခေတ်သူဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေရှိရဲ့ပေါ့နော်။အဲ့ခါကြလို့ရှိရင်အဖွားကသူကအဲ့ခေတ်ကအကြောင်းမျိုးလို့ပြောပြတယ်ပြီးတော့အဲ့ခေတ်ကငါတို့ကတော့ဘယ်ပစ္စည်းတွေသုံးခဲ့ရတာပစ္စည်းရှားပါတော့တာဘာတွေသုံးတယ်ဘယ်လိုဝတ်စားတွေဝတ်ခဲ့တယ်စသဖြင့်ဒီလိုတွေဘာတွေပြောရည်ကျွန်တော်အမြဲတမ်းစွဲနေတာပေါ့နော်အဲ့တော့အဖွားဆုံးပြီးတဲ့နောက်ပိုင်းမှာဘယ်လိုခေါ်မလဲသူကြံခဲ့တဲ့ပစ္စည်းတွေပေါ့နော်ကျွန်တော်အမှန်တော့ဒီဟာတွေစုဆောင်းမှုရေလို့ညီမချက်မရှိဘူးအဖွားရဲ့ဟိုခုနလိုသူစီရရတဲ့ဟိုနတ်သက်ဖြူကရမတ်အဲ့လိုအနံ့တွေပေါ့နော်အဲ့လိုအနံ့လေးတွေကအဖွားသုံးတဲ့လက်ကင်ငွားလေးတွေမှာစွဲနေတယ်ပေါ့နော်အဲ့လိုမျိုးပြီးလို့ရှိရင်သူသုံးတဲ့အဲ့လိုအင်ဂျီလေးတွေကအစသူကဘလောက်ရှော်ရှော်အဲ့ဒီနံတွေကမပြတ်ဘူးကျွန်တော်ဒီဟာလေးတွေကိုဆဆဲလန်းလန်းရှိတော့အဲ့ဒါကိုတင်းထားမယ်ဆိုရဲရွယ်ချက်ကနေပြီးတော့အဲ့ဒီအဖွားဆုံးတော့အဲ့ဒီပစ္စည်းတွေတင်းပြစ်တယ်ပေါ့ပြောရလို့ရှိရင်ကျွန်တော်ကဒီဟာကဟိုစပြီးတော့စုဆောင်းနေတာတိတ်ကြီးမှန်းချက်ကြီးမာကြီးမဟုတ်ဘဲနဲ့ဟိုမိသားစုအမွေနှစ်ကိုထိန်းသိမ်းရမယ်ဆိုတဲ့စိတ်ကနေကျွန်တော်ကစတာပေါ့နော်နောက်တစ်ခုကကြတော့ဟိုကျွန်တော်ယူစတာတခုပါပေါ့ဟိုဒီဝတ်စုံတွေဟာလို့ဟိုဘယ်လိုခေါ်မလဲနိုင်ငံတနိုင်ငံရဲ့ပြယုတ်ပေါ့နော်ကျွန်တော်ဒီလိုမျိုးယူဆရတယ်ပေါ့နော်ဟိုဥမာဆိုဒီဝတ်စုံတစ်စုံမြင်လိုက်တာ ਨੇ ဒီဟာကဟိုဥမာပြောရမယ်ဆိုအရှိတိုင်းဘယ်နိုင်ငံကဟိုဝတ်စားဆင်မှုဖြစ်တယ်နောက်တစ်ခုကဒီဟာတော့ဖြင့်ဟိုအနောက်တိုင်းဝတ်စုံဖြစ်တယ်စသဖြင့်ဒီလိုမျိုးပေါ့ကျွန်တော်တို့ဆိုခွဲခြားသိနိုင်တဲ့အရေးသွေးတွေဂုံတက်တီတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ကကြီးကြီးကျယ်ပြောရမယ်ဆိုငါနိုင်ငံအတွက်ဘာလုပ်ရမလဲပေါ့နော်အဲ့အဲ့လိုမျိုးအစကတော့ဒီလိုမိသားစုယူဟာကနေစပြီးစုလာနေပြီးတော့အခုဆိုကျွန်တော်ဟိုစိတ်အားတက်တန်စွာနဲ့ပဲလိုက်စုစားအောင်နေတာဖြစ်တဲ့အတွက်ကျွန်တော်အခုစိန်ချိန်ပါဆိုအဝိထယ်ရရေတော့အဖြစ်တော့900ကျော်လောက်ရှိပြီ။နောက်သူနဲ့ဆက်ဆက်တဲ့ဓာတ်ပုံအဟောင်းတွေပါပြီပေါ့။ဒါလေးဆိုလို့ရှိရင်တော့1800ကျော်လောက်ရှိရေတော့အဖြစ်တော့ဘယ်လောက်ရှိမှလဲချင်
။ကိုရဲရဲကပြောမယ်ဆိုရင်တော့ဒီအသက်20ကျော်လူငယ်တယောက်ဖြစ်တယ်ပေါ့လေ။ဆိုတော့များသောအားဖြင့်ဒီကိုရဲရဲတို့လိုမျိုးအရွယ်လူငယ်ဆိုရင်ဒီရှေးခက်ကအဝတ်အစားတွေဒီရင်ကျေးမှုပစ္စည်းတွေကိုတံပိုးထားရမယ်ထိန်းသိမ်းရမယ်ဆိုတာမျိုးထက်ပေါ့နော်။ဒီခင်းတဲ့အညီခက်ရှိပြေးနေဖို့အတွက်ကိုပဲဟိုများသောအားဖြင့်ကပို့ပြီးတော့စိတ်ဝင်စားခဲ့ကြတယ်ပေါ့လေ။ဆိုတော့ကိုကအခုလိုမျိုးဒီကိုနိုင်ငံကရှေးခက်ပစ္စည်းတွေကိုရင်ကျေးမှုတွေကိုမြှင့်တင်ဖို့တိုင်းနေတယ်စူးစမ်းနေတဲ့ခါကျတော့ကိုနဲ့ရွယ်သူတွေထဲမှာရောဘယ်လိုတုံ့ပြန်မှုရလဲရှင်အဲ့ဒီပုံမှာ
ကျေဒူတွေကတော့တိတ်ပြီးတော့ဟိုဟာမရှိကြဘူးဘယ်လိုခေါ်မလဲဟိုဝေဘန်နာမျိုးမရှိကြဘူးကျေဒူတွေကတော့အများအပြည့်ရေပေါ့နော်ဟိုဘယ်လိုခေါ်မလဲအခုဆိုဟိုအမပြောသလိုပေါ့နော်လူငယ်တွေဆိုလို့ရှိရင်ခစ်ရှိပြေးကြတယ်ခစ်မိတယ်ပေါ့နော်ဒီလိုမျိုးတွေဟိုဟာထင်ကြလိမ့်မယ်ပေါ့နော်ရှေးတော့အကြောင်းကြီးစိတ်ဝင်စားဘူးဟိုတို့ယူကအမွေနဲ့ဒီစိတ်ဝင်စားစသဖြင့်ဟိုလို့ပြောကြမယ်တကယ်တော့မဟုတ်ဘူးနော်ဒီလူငယ်တွေကကျွန်တော်ဆိုပွဲတွေစီစဉ်ဖြစ်တယ်ပေါ့နော်ပြပွဲတွေစီစဉ်နေအဲ့လိုခါကြီးဆိုလို့ရှိရင်လူငယ်တွေကပဲအချင်းချင်းပြန်ပြီးတော့အပိအမြောက်ပြကြတာအများကြီးရှိတယ်ပေါ့နော်ဟိုပြီးခဲ့တဲ့ဒီ2023 January လောက်ဆိုကျွန်တော် solo exhibition လုပ်တယ်ပေါ့နော် exhibition ဆိုတာကျွန်တော်ရဲ့ဟိုမိသားစုအမွေနှစ်ပစ္စည်းလေးတွေပြပွဲတစ်ခုလုပ်တယ်ပေါ့နော်အင်ဂျီဘာပုံမြင်ဆိုတဲ့နာမည်နဲ့လုပ်တယ်ကျွန်တော်အဖားရဲ့ story အဖားရဲ့ stories တွေကိုကျွန်တော်ပြထားပေါ့နော်အဲ့ဒါဆိုကောင်မလေးတယောက်ဆိုလို့ရှိရင်ကြည့်ပြီးတော့သူမိုးတယ်ဘာဖြစ်လို့လဲဆိုတော့သူအားရေသူ့အဖားရှိစဉ်တုန်းကအားအဖားကိုသူဟိုစိုးခဲ့တယ်အဖားပေါ်မှာစိုးခဲ့တယ်ပေါ့နော်ဟိုဒီလိုလုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အဲ့လိုမျိုးဘာမှအလိုတုံ့ပြန်နေရှေ့အဲ့ကောင်မလေးအဖင်အရွယ်အဖင်တော့16-17ဒီလောက်ပဲရှိမယ်အဲ့ကလေးမလေးဆိုအဲ့လိုပေါ့နော်စသဖြင့်လူငယ်အချင်းချင်းကတော့ဟိုဘာလို့လဲအပေးအမြောက်ပြည့်တယ
်ဆိုဒီမှာတခုဆက်ပြီးတော့မေးချင်တာကကိုရဲရဲကအချိတ်ပစိုးတွေဝတ်တာတတိထားမိပါတယ်ဆိုတော့အဲ့ဒါကရောဒီမြမအချိတ်နဲ့ပတ်သက်လို့ပို့ပြီးတော့မှဟိုပို့စိတ်ဝင်စားမှုရအောင်လုပ်တာမျိုးလားရှင
်ဟုတ်တယ်ပြောမယ်ဆိုရင်တော့အဲ့လိုပို့ပြီးတော့စိတ်ဝင်စားမှုရအောင်လုပ်ချင်တာလေးဖြစ်တယ်ပေါ့နော်ဟိုအခုဒီခေတ်မှာဒါလေဟိုဘလို့ဖြစ်ကုန်တယ်မသိပါဘူးအဲ့လိုအချိတ်ဘိုးယောက်ျားလေးဝတ်ကြလို့ရှင်ဘာလို့မိမဆန်နေတို့စသဖြင့်ထမိန်ကြီးပတ်ထားတာလားတို့စသဖြင့်ဒီလိုတွေပြောကြတာလေအဲ့တော့ဆိုကျွန်တော်အဲ့ဒီဟာကိုတိတ်လက်မခံချင်ဘူးအဲ့တော့တကယ်တော့အချိတ်ဆိုတာရှေးတုန်းကလည်းအဲ့လိုဘယင်းလေးမင်းကြီးမင်းသားတွေဝတ်ခဲ့တယ်နောက်ပြီးတော့ဒီဟာတွေကဟိုနောက်ပိုင်းမှာကိုလိုနီခေတ်မှာတော့မှဟို နိုင်ငံကြီးထင်ရှားတဲ့နိုင်ငံကြီးခေါင်းဆောင်တွေကတော့အချိန်တွေဝတ်ခုံယူစွာနဲ့ဝတ်ကြတဲ့ဟာကြီးရှိတယ်ပေါ့နော်ယောက်ျားကြီးတွေပေါ့နော်ကျွန်တော်လည်းဒီလို pride တစ်ခုအနေနဲ့ကျွန်တော်အဲ့လိုပွဲတွေမှာဆိုအချိန်ပစိုးတွေဝတ်တယ်ဆက်စားခြင်းမို့တော့ကျွန်တော်ရှက်တယ်ဘလို့ငါ့ကိုဘလို့မြင်မလဲဗာလေးဆိုင်နံပါတ်တော့ကျွန်တော်ကအဲ့လိုအချိန်နဲ့တသားတယ်လို့ဖြစ်လာနော်နောက်တစ်ခုပြောရမယ်ဆိုရင်အချိန်တာလေဟိုယောက်ျားဆန်နဲ့မိန်းမဆန်နဲ့စသဖြင့်မရှိဘူးနော်ဟိုယောက်ျားလေးဝတ်တဲ့အစင်နဲ့မိန်းကလေးဝတ်တဲ့အစင်ဆိုတာအရှိန်တော့အတူတူပဲဆိုတာဟိုတူရတယ်ဆိုတာကိုကျွန်တော်မြင်သွားမြင်တယ်ပေါ့နော်ဒီလိုပက်တန်လေးပေါ့နော်ဒီဟာဆိုလို့ရှိရင်ဟိုဟာပေါ့ဘယ်လိုခေါ်မလဲလွတ်လပ်ရေးရပြီးရနောက်မှာဟိုနိုင်ငံတော်သမ္မတကြီးပေါ့နော်ဒေါက်တာဘာဦးဆိုတာသူဝတ်တဲ့အစင်ကဒီလိုမျိုးလေးတွေပေါ့နော်ဒီလိုမျိုးလေးတွေပေါ့ဒီလိုအစင်နေဆိုရင်အဲ့လိုယောက်ျားတွေလည်းဝတ်ကြတာပေါ့နော်နောက်တစ်ခုကကျတော့ဒီလိုမျိုးဒီအဖြူပေါ်မှာဟိုမြင်ရလားတော့မသိဘူးဒီအဖြူပေါ်မှာဒီလိုငွေရောင်အဲ့လိုဖောက်ထားတဲ့အစင်လေးတွေပေါ့နော်ဒီလိုအစင်မျိုးကျတော့ကျွန်တော်ရဲ့အဖိုးပေါ့နော်ကျွန်တော်အဖိုးကသူ့ရဲ့မင်္ဂလာဆောင်မှာအဖွားနဲ့စင်တူဒီလိုဟာမျိုးဝတ်တယ်ပေါ့နော်ကျွန်တော်ဒီဟာလေးကိုပြန်ပြီးတော့ဟိုကျွန်တော်အဲ့ဒါကိုကျွန်တော်ပွဲတစ်ခုမှာကျွန်တော်ပြန်ဝတ်တာရှိတယ်ဒီလိုဟာဒီအစင်လေးကိုပေါ့နော
်ဒီအချိုက်ဝတ်စုံတွေပါဝင်ပေါ့နော်ဒီရှေးဟာအထူးပညာပစ္စည်းတွေလက်ရာတွေကိုထိမ့်သိမ်းနိုင်ဖို့အတွက်ကိုဒီမြန်မာ Culture Society ဒီမြန်မာရင်ကျေးမှုအတိုင်းဝန်းဆိုပြီးတော့မှအဲကိုရဲရင်တည်ထောင်ထားပါတယ်ဆိုတော့ပြောမယ်ဆိုရင်ကိုရဲရင်ကဒီရှေးဟောင်းထိမ့်သိမ်းတဲ့ဘက်မှာပညာရှင်တယောက်တော့မဟုတ်ဘူးပေါ့လေဟိုဝါသနာရှင်အစ်စ်ဟိုစိတ်ဝင်စားသူတယောက်အစ်စ်ဖြစ်တဲ့အခါကျတော့ဒီရှေးဟောင်းရင်ကျေးမှုလက်ရာတွေကိုဒီရေရှည်ပေါ့နော်ထိထိရောက်ရောက်ထိမ့်သိမ်းနိုင်ဖို့ဆိုတာကရောလက်တွေ့မှာဘလောက်ထိလွယ်နိုင်ပါမလဲရှင
်ခုနအရှိမပြောခဲ့တဲ့ဟာကြီးနဲ့ပြန်ပြောရမယ်ချိတ်ပြီးပြောရမယ်ဆိုရင်ကျွန်တော်ကဒီလို awareness စုံနေစုပြီးဆိုလို့ရှိရင်ကျွန်တော်ကစာဖတ်တယ်နောက်တစ်ခါကျတော့ဓာတ်ပုံအထောက်အထားတွေနဲ့ကျွန်တော်တိုက်ကြည့်တယ်နောက်တစ်ခါကျတော့ကျွန်တော်ကရှေ့မီနောက်မီလူကြီးတူမတွေကိုကျွန်တော်မေးတယ်ပေါ့နော်အန်တီရိုခစ်ကဒါဒီလိုအစင်ကိုဘာခေါ်လဲဒီလိုမျိုးပေါ့အဖွားရိုခစ်ကဘယ်လိုဆိုသူတို့ကလည်းပြန်ပြောပြတယ်အဲ့လိုစသဖြင့်ကျွန်တော်ကတော့ဟိုတခုခုသိချင်ပြီဆိုလို့ရှိရင်ကျွန်တော်အဲ့လိုလေ့လာတယ်လေ့လာပြီးနဲ့ကျွန်တော်ဒီလိုမရက်သွားဘူးကျွန်တော်ဟိုဝတ်စုံတွေကိုစုပြီးတော့ကျွန်တော်ကဒီဟာကိုကျွန်တော်ရည်ရွယ်ချက်ကဘာလို့ထင်တာလဲဆိုတော့ခုနကလို့ဟိုဘယ်လိုခေါ်မလဲအသိပညာဖြန့်ဝေခြင်းတာအဲ့လိုမျိုးကျွန်တော်ပြရတဲ့ပွဲတိုင်းမှာကျွန်တော်လုပ်တဲ့ပွဲတိုင်းမှာဟိုကျွန်တော်ရေဟိုစုထားတဲ့ collection တခုမဟုတ်တခုကျွန်တော်ထုတ်ထုတ်ပြီးပြလေးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ဒီဟာတွေနဲ့ဟိုစုပြီးတော့ကျွန်တော်အဲ့လိုဟိုစာတမ်းနေရေးခြင်းနဲ့ article တွေရေးခြင်းနဲ့ပေါ့နော်အဲ့လိုမျိုးစသဖြင့်ဒီလိုမျိုး academy ဘက်ကနေတွားခြင်းနဲ့ဒါပေမဲ့ academy လို့ပြောတဲ့နေရာမှာလေကျွန်တော်က degree တော့မရှိထားဘူးဒါပေမဲ့ကျွန်တော်မှတိထားတဲ့စာတွေ့လက်တွေ့စာရည်တော့ကျွန်တော်ကတော့အဲ့ဒါတွေနဲ့တော့ကျွန်တော်ကလုပ်နေပေါ့နော်အခက်ခဲရလို့တော့ဟိုဘယ်နေရာမှာဆိုအခက်ခဲရတော့ရှိမှာပဲဒါပေမဲ့ရှိတဲ့အခက်ခဲထက်ကိုဟိုထက်ခဲကိုမလုပ်နိုင်လဲဆိုတဲ့ဟာကိုဖြေရှာရင်းနဲ့ကြော်လားဖို့ပဲကျွန်တော်ကတော့စဉ်းစားမိတာပဲ
မြမရင်ကျင်းမှုအတိုက်အဝန်မြမ Culture Society ကိုတည်ထောင်သူကိုညံရဲရင်ဝင်ဖြစ်ပါတယ်ရှင်ရှေးဟောက်ဝစားစီရင်ပုံတွေကိုတက်နိုင်သမျှဆက်လက်ပြီးတော့လေ့လာမှတ်တမ်းတင်ထိမ့်သိမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မော်မှာ
ဒါကတော့မြမယဉ်ကျေးမှုနဲ့အမှုပညာလက်ရာတွေကိုနောက်နှစ်ပေါင်းများစွာအထိမပြောက်ပြတ်အောင်လို့ထိန်းသိမ်းနိုင်မှုစူးစမ်းနေတဲ့လူငယ်ကိုညံရဲရင်ဝင်းနဲ့မဆုမြတ်မွန်တို့မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့နိုင်ငံတကာမီဒီယာတထဲကြီးရူပတ်မာဒေါ်ဟာသူ့ရဲ့ချစ်သူအလီနာဇဂိုဗာနဲ့ဆေးစပ်လိုက်ပါပြီ။ဒီလိုမျိုးနာမည်ကျော်ကြားသူတွေနဲ့ထင်ရှားတဲ့အမှုပညာသတင်းတွေကိုစူးစိပြီးတော့ဒီသတင်းပတ်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာမအေးတန်နာကျော်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
American Fox သတင်းဌာနနဲ့ News Corp ကုမ္ပဏီဥက္ကဋ္ဌဟောင်း Rupert Murdoch ဟာသူ့ရဲ့ချစ်သူ Elena Zagova နဲ့ဆင်ဆက်လိုက်ပါတယ်။သူတို့မင်္ဂလာပွဲကို California ပြည်နယ်ကမာရောက်ပိုင်း Maraga စပြစ်ခြံကြီးထဲမှာကျင်းပမှာဖြစ်တယ်လို့မလ9ရက်နေ့ကပဲပြောရေးဆိုခွင့်ရှိသူကကြေညာသွားပါတယ်။ဒီသတင်းကိုပထမဆုံးတင်ပြတဲ့ New York Times သတင်းဆောင်မှာတော့သူ့ရဲ့သူတို့သမီးလောင်းဟာရုရှားနိုင်ငံကအသက်68နှစ်အရွယ်အငြင်းစားသိပ္ပံပညာရှင်ဖြစ်တယ်လို့ဖော်ပြထားပါတယ်။သူက molecule ဆိုင်ရာဇီဝဗေဒပညာရှင်ဖြစ်ပြီးတော့အသက်62နှစ်အရွယ်မားတောင်းနဲ့မနစ်ကနွေရာသီမှာစပြီးတော့တွဲခဲ့ကြတာပါ American သတင်းဌာနတွေမှာတော့သူတို့နှစ်ဦးလာမယ့်နွေရာသီဇွန်လမှာမင်္ဂလာဆောင်မယ်လို့ရည်နေပါတယ်တတိယကြီးမားတောင်းအနေနဲ့အခုလိုမျိုးထိမ်းများတာအခုဆိုရင်9ချိန်မြောက်ဖြစ်ပြီးတော့ဆေးဆက်တာကတော့6ခါရှိသွားပါပြီသူတို့သမီးဖြစ်သူအလိနာဇက်ကိုဘာကတော့အရင်ကအိမ်တော်ရှိခဲ့ပြီးတော့သူ့ရဲ့ခမောဟောင်းကကလေးကျွဲတတိအလက်ဇန်ဒါဇက်ကိုဘာဖြစ်ပါလိမ့်ရူပတ်မာဒော့ဟာသူ့ရဲ့အလौတာဝင်တွေကနေပြီးတော့မနစ်ကစက်တင်ဘာကျမှအနားယူလိုက်တာဖြစ်လို့သူ့ရဲ့နှစ်80တာကာလရှည်တခြားသတင်းမီဒီယာလုပ်ငန်းရှင်ဘဝကိုအောင်မြင်မြင်နဲ့ညီကုန်းချုပ်ခဲ့တာဖြစ်ပါလိမ့် ဟာရီယာရွှင်စီတိုက်ပြေးသူကနေပြီးရုပ်ရှင်မင်းသားလို့ရုပ်ရှင်ကောင်းတွေအများကြီးရိုက်ကူးခဲ့တဲ့ဟောလိဝုဒ်မင်းသားအဒမ်ဆန်ဒလာ2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့မင်းသားဖြစ်ပါတယ်။နှစ်စဉ်ကမ္ဘာဝင်ငွေအများဆုံးစင်ပြူစုတဲ့ Forbes Magazine ကမလ10ရက်နေ့ထုတ်ပြန်တဲ့စာရင်းအရမင်းသားဆန်ဒလာက Netflix Online ရုပ်သံလိုင်းမှာပြသတဲ့ Murder Mystery 2ရုပ်ရှင်ကထုတ်လုပ်တရုတ်ဆောင်မှုအပါဝင်အလုပ်ကြီး၄ခုကိုလက်ခံခဲ့ပြီးဝင်ငွေဒေါ်လာ83သန်းရရှိခဲ့တာပါ။ဘာဗီရုပ်ရှင်ကားကိုထုတ်လုပ်သူအဖြစ်နဲ့ရောခေါင်းဆောင်မင်းသမီးဖြစ်နေပါပါဝင်တဲ့မင်းသမီးမာဂော့ထရော်ဘီကတော့ဝင်ငွေဒေါ်လာ59သန်းနဲ့ဒုတိယနေရာကလိုက်ပါတယ်။သူ့ရဲ့ဘာဗီရုပ်ရှင်ဇက်ကားက2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့ဇက်ကားဖြစ်ပြီးတော့တစ်ကမ္ဘာလုံးယုံတင်ဝင်ငွေဒေါ်လာတန်း1400ရရှိခဲ့တာပါ။ဝင်ငွေအများဆုံးတတိယနေရာမှာတော့မင်းသား Tom Cruise ဖြစ်ပါတယ်။မနေ့ကယုံတင်တဲ့ Mission Impossible ဇက်ကားနဲ့2022မှာယုံတင်တဲ့ Top Gun နောက်ဆုံးကားတို့ကနေရရှိတာဖြစ်ပါတယ်။ဘာဗီရုပ်ရှင်ကားတွေကကန်နီယာမှာတရုတ်ဆောင်တဲ့ခေါင်းဆောင်မင်းသား Ryan Gosling, Oscar တစ်ချိုစင်မှလည်းပါတဲ့မင်းသားက၄ရောက်မြောက်ဝင်ငွေအများဆုံးနေရာမှာရရှိပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါတယ်။သူ့ရဲ့ I'm Just Can ဆိုတဲ့သင်းက Spotify Online သင်းလွှင့်လိုင်းမှာနားထောင်မှုပေါင်းတန်းတရာကျော်ရှိတာပါ။စပိုင်ကားရင်းနဲ့နာမည်ကျော်တဲ့မင်းသားမက်ဒီမွန်ကတော့မင်းသားဘန်အက်ဖလက်နဲ့အဲဇကားကိုအမေဇွန်ကုမ္ပဏီကိုဒေါ်လာတန်130နဲ့ရောင်းလိုက်ရတယ်လို့အော်စကာတစ်ချိုအိုပန်ဟိုင်မာရုပ်ရှင်ဇကားကနေပြောလဲဝင်ငွေရခဲ့ပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါတယ်ဝင်ငွေအများဆုံးဆန်လန်နဲ့အတူတူတရုတ်ဆောင်တဲ့မင်းသမီးဂျင်နီဖာအန်နစ်စတန်ကတော့ဝင်ငွေဒေါ်လာ42သန်းမင်းသားလီယိုနာໂດဒီကပရီယိုက Killers of the Flower Moon ဇာတ်ကားနဲ့ဝင်ငွေဒေါ်လာ42သန်းတော့ရခဲ့ကြပါတယ်။သူတို့နောက်မှာတော့ဗြိတိရှ်မင်းသား Jason Statham ကဒေါ်လာ42သန်းမင်းသား Ben Affleck ကဒေါ်လာ38သန်းနဲ့မင်းသား Denzel Washington ကတော့ဒေါ်လာ24သန်းတော့အသီးသီးရပြီးတော့ထိတ်ဆုံးကနေဝင်ငွေအများဆုံးတရုတ်ဆောင်10ဦးထဲမှာပါရှိပါတယ်။
မယေသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့ကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့ထူးခြားတဲ့အမှုပညာသတင်းတွေကိုစူးစီးတင်ဆက်ပေးခဲ့တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင်
မြန်မာရေးဖြည့်ချင်းရမှာထိုင်းအစိုးရကဥဆောင်ကြိုးပမ်းဖို့ထိုင်းလွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအကြက်တဲ့ဖြည့်ချင်းရေးအတွက်အချက်၄ချက်ပါတဲ့အဆိုပြုချက်ကိုထိုင်းနိုင်ငံအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီကအစိုးရကိုတင်သွင်းရမှာတိုက်တွန်းလိုက်တာဖြစ်ပါတယ်မြန်မာရေးကိုစောင့်ကြည့်နေတဲ့ကော်မတီအနေနဲ့ပြဿနာပြေလည်ရေးကြိုးပမ်းမှုတွေအားလုံးကိုထောက်ခံအားပေးကြောင်းအခြေအနေတွေကိုစောင့်ကြည့်နေပြီးပြည်ပခပြေလည်ရေးဆောင်ရွက်မှုအားလုံးကိုထောက်ခံအားပေးကြောင်းကော်မတီဥက္ကဋ္ဌနုပထွန်ပထမကိုကိုကာပီထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စတင်းစာကဖော်ပြထားပါတယ်အာနာရှင်တွေနဲ့ဖိနှိပ်ချုပ်ချယ်တဲ့အစိုးရတွေကအနည်းပညာကိုအသုံးပြုပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေမှေးမိန်သွားအောင်လှုပ်ဆောင်နေတာကြောင့်ဒီမိုကရေစီစံတမ်းမိုးတွေကိုထိန်းသိမ်းထားနိုင်ရေးအတွက်နည်းပညာကိုပဲအသုံးပြုတဲ့လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်နည်းပညာရဲ့အနာဂတ်ဟာအားလုံးနဲ့အကျုံးဝင်သက်ဆိုင်အောင်အစိုးရတွေကဆောင်ရွက်ပေးရမယ်လို့လည်းညီလာခံကိုတက်ရောက်လာသူတွေကိုဝန်ကြီးကလင်တန်ကပြောကြားခဲ့ပါတယ်ခင်ဗျာ။ဂါဇာမြို့မှာရှိတဲ့ El Shifa ဆေးရုံကိုဒီကနေ့တနင်္လာနေ့မှာစစ်စင်ရေးစတင်လိုက်ကြောင်းအစ္စရေးကပြောပါတယ်။နိုဝင်ဘာလအတွင်းအစ္စရေးကဒီဆေးရုံကိုစီးနင်းတိုက်ခိုက်ခဲ့တဲ့ကလည်းနိုင်ငံတကာရဲ့အဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာအလားအလာရှိတဲ့ပြန်ပွဲအများစုကိုချင်းချောက်တာဒါမှမဟုတ်ထောင်သွင်းအကျဉ်းချတာတွေကြောင့်မဲဆန္ဒရှင်တွေရွေးချယ်စရာမရှိဘဲကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့သမ္မတဗလာဒီယာမီပူတင်ဟာနောက်ထပ်6နှစ်အုပ်ချုပ်မှုတက်တန်းအတွက်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ TN1 ဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ VA ကိုနာတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ် VOE မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရယ်ရှင် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.